Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2018ခုနှစ် February 14ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ရက်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်လွင်နဲ့အတူကြီးညာပေးမှာပါဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကိုအခရီးလိုက်စားမှုနဲ့တရားဆွဲဆိုဖို့အတွက်လုံနေကြတာနဲ့ပတ်သက်ပြီးသူ့ပေါ်မှာထိကြိုက်မှုလုံးဝရှိမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်မစ္စတာကော်ဖီအန်နိုင်ရဲ့ရခိုင်ရေးအကြံပေးချက်တွေကိုလိုက်နာလှုပ်ဆောင်ဖို့အတွက်အင်္ဂါနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ဒုတိယအကြီးအကဲကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီယာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းမနေ့ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးစီဝေးပွဲမှာအဓိကဘာတွေအကျိတ်နဲ့ဆွေးနွေးခဲ့ကြသလဲဆိုတာနားဆင်ရမှာပ
ါ The causes of their flight have not been addressed and we have yet to see substantive progressprogress on addressing
တက္ကသိုလ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကရခိုင်ပြည်နယ်ပြည်ထနာရဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့တင်ပြသွားတာပါအဲ့ဒါကိုလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒီလုံခြုံရေးကောင်စီမှဆွေးနွေးသွားတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟောက်တိုဆွမ်းနဲ့ VOA ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ဓာတ်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကပြောပြပါအောင်ရှင
်ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးကသူ့ကိုအဂတိလိုက်စားမှုနဲ့ဆွဲချက်တင်ဖို့အတွက်ဘယ်အရေးအရာရှိကပဲအကြံပြုပြုတန်းဟာနောက်ဆုံးမှာတော့ဘာမှဖြစ်လာမှာမဟုတ်ကြောင်းလဲသူကဣသရေလနိုင်ငံကိုတာဝန်သိသည့်တစ္ဆာရှိနဲ့ဆက်ပြီးဥဆောင်မှာဖြစ်ကြောင်းအင်ကန်နေရုပ်တံကန်ဒီတိုင်းပြည်ကိုပြောကြားလိုက်ပါတယ်ဝန်ကြီးချုပ်ကအဂတိလိုက်စားမှုတွေနဲ့ဆွဲချက်တင်နိုင်ကြောင်းရဲတွေကအကြံပြုတယ်လို့ဣသရေလသတင်းတွေမှာဖော်ပြခဲ့ကြပြီးတဲ့နောက်အခုလိုဝန်ကြီးချုပ်ကပြောကြားလိုက်တာပါအဂရီလိုက်စားမှုရှိတယ်လို့ဆက်ဆွဲထားတဲ့အမှုနှစ်ခုကိုလာတော်ကြာစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားကြတဲ့နောက်မှာအစိုးရရှေ့နေချုပ်ကတရားဆွဲဆိုမှုလုံးမလုံးဆုံးဖြတ်ရမှာဖြစ်ပါတယ်။အခုလိုဝန်ကြီးချုပ်ကိုတရားဆွဲဆိုတာကြောင့်သူယာရုကနေနှုတ်ထွက်ပေးစရာမလိုဘူးလို့တရားရေးဝန်ကြီးအယလက်ချက်ခစ်ကပြောပေမဲ့ဒီဆွဲချက်တွေကနေသူ့ကိုနှုတ်ထွက်ဖို့အတွက်တောင်းဆိုမှုတွေပေါ်လာနိုင်တယ်လို့ပြောပါတယ်။ယေရှုဝင်ကြီးချုပ်နန်တန်ယဟူဟာကျယ်ဝချမ်းသာသူတွေစီကလက်ဆောင်ပစ္စည်းတွေကိုလက်ခံပြီးသူတို့အကျိုးစီးပွားတိုးအောင်လုပ်ပေးခဲ့တယ်လို့အဆွတ်ဆွဲခံရတာဖြစ်ပါတယ်။ဒီထဲကတယောက်ကတော့ဣသရေလနိုင်ငံပေါ်ဟောလိဝုဒ်ထုတ်လုပ်ရေးတမအာနန်မရှိလန်ဖြစ်ပါတယ်
။အမေရိကန်မျိုးသားထောင်လိုက်ဌာနညွှန်ကြားမှုဒန်ကော့စ်ကအထက်လွှတ်တော်ထောင်လိုက်ကော်မတီရှေ့မနေ့ကထွက်ဆိုခဲ့တဲ့အထက်မှာထောင်လိုက်ဌာနရဲ့ကမ္ဘာတစ်ဝန်းချင်းချောက်မှုနဲ့ပတ်သက်တဲ့နှစ်ပတ်လည်စီရင်ခံစားဆိုင်ရာကိစ္စတွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ WMD လို့ခေါ်တဲ့လူတွေအစုလိုက်ပြုံလိုက်သေးကြေးစေးတဲ့လက်နက်တွေဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုမွေးတော်တဲ့အနာဂတ်မှာတိတိတတ်တတ်အန္တရာယ်ဖြစ်လာနိုင်စေလိမ့်မယ်လို့သူကထွက်ဆိုခဲ့ပါတယ်။လာမယ့်နှစ်အတွင်းမြောက်ကိုရီးယားရဲ့ WMD လက်နက်တွေရဲ့အန္တရာယ်ဟာအများဆုံးဖြစ်လာနိုင်ပြီးတာဝေးပစ်ဒုံးလက်နက်စမ်းသပ်မှုတွေနျူကလ িয়ার ထိပ်ဖူးတပ်လက်နက်တွေအပြင်မြောက်ကိုရီးယားဟာဇီဝနဲ့ဓာတုလက်နက်အစီအစဉ်တွေကိုလည်းဆက်ပြီးတော့လုပ်နေတယ်လို့သူကသတိပေးခဲ့ပါတယ်။နော်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာအမေရိကန်ကိုတိုက်ခိုက်နိုင်မဲ့တာဝေးပစ်နျူကလ িয়ার ဒုံးလက်နက်တွေကိုထုတ်လုပ်ဖို့ဆုံးဖြတ်ထားတာဖြစ်တယ်လို့လဲကော့စ်ကထွက်ဆိုခဲ့ပြီးတော့ဒီမြောက်ကိုရီးယားကောင်ဆောင်အနေနဲ့ဒီချက်ဟာသူ့နိုင်ငံလုံခြုံရေးအတွက်အရေးကြီးတယ်လို့ယူဆနေတယ်လို့လဲကော့စ်ကတော်တော်ရှိကိုထောက်ပြခဲ့ပါတယ
်ဒီအထက်လွှတ်တော်စုံစမ်းရေးကော်မတီရဲ့အကြံအပွဲမှာပဲအမေရိကန်ပြည်ထောင်စုရဲ့နိုဗ ెంబ ာလကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားကနေဂျာဝင်နှောက်ရှက်ဖို့အတွက်တန်တိထန်ချထားတယ်လို့အမေရိကန်မျိုးသားထောင်လိုင်းအကြီးအကဲဒန်ကော့စ်ကအင်ကာနီမှာပဲပြောကြားခဲ့ပါတယ်။ဂျာဖြတ်နှောက်ရှက်မှုတွေလှုပ်ဆောင်မယ်ဆိုရင်အဓိကပြစ်မှတ်ထားနိုင်တာကဂျာဖြတ်ရွေးကောက်ပွဲပဲလို့ရုရှားကနေရှုမြင်နေကြောင်းအမျိုးသားထောင်လိုင်းအကြီးအကဲကထက်လွှတ်တော်စုံစမ်းကော်မတီရှေ့မှာအကြံအပွဲမှာထပ်ဆိုတာပါ။ရုရှားကသူ့ရဲ့လူသိခန့်နဲ့အကျိုးစီးပွားရောလူသိမခန့်နဲ့အကျိုးစီးပွားတွေအတွက်ပါလှုပ်ဆောင်အောင်မှာတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေဟာအဓိကပြစ်မှတ်ထားနိုင်တဲ့နေရာတွေဖြစ်ကြောင်းလည်းမစ္စတာကိုချာပြောပါတယ်။အနည်းဆုံးတော့ဒီရွေးကောက်ပွဲကိုအသုံးချနိုင်ကြောင်းလည်းသူဟာလူမှုမီဒီယာတွေမဟုတ်မဟုတ်ဇလန်လှုပ်ကြံမှုတွေလူတွေကျဉ်းနာနားလည်မှုရှိတယ်လို့သတ်မှတ်တဲ့ပြောရေးဆိုခွင့်ရှိသူတွေကိုအသုံးချပြီးအမေရိကန်ပြည်ထောင်စုမှာနိုင်ငံရေး ကွာဟမှုတွေနဲ့လူမှုရေးပြဿနာတွေဖြစ်အောင်ကြိုးစားနိုင်တယ်လို့လည်းတတိပေးပါတယ်။သူတို့ပြစ်မှတ်ထားတဲ့ကိစ္စအတွက်ဒီလိုအကုန်ကျစီတက်တာတဲ့လူမှုမီဒီယာသုံးတိုက်ခိုက်မှုဟာအမေရိကန်ကျိုးစီးပွားကိုအကြီးအကျယ်ချိမ့်ချောင်နိုင်စွမ်းရှိကြောင်းလည်းပြောပါတယ်။ရုရှားတရုတ်မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေဟာအမေရိကန်ပြည်ထောင်စုအတွက်ကွန်ပျူတာဆိုင်ဘာချိမ့်ချောင်မှုအကြီးအကျယ်ပေးနိုင်တဲ့နိုင်ငံတွေလို့လည်းပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူမှုကြီးကျယ်ရေးဆိုင်ရာမူဝါဒဦးစားပေးမှုအလုံးကိုဖော်ပြထားတဲ့ဥပဒေမူကြမ်းကိုထက်လွတ်တော်မှာစပြီးတော့အခြေတင်နေဆွေးနွေးနေပါပြီ။ဦးစားပေးမှုတွေကတခုကတော့မိသားစုတွေပြန်လည်ပေါင်းစည်းရေးပေါ်အခြေခံတဲ့လူမှုကြီးကြပ်ရေးစနစ်အစားအရေးချင်းပေါ်အခြေခံတဲ့အမှတ်ပေးစနစ်ကိုအစားထိုးဖို့ဖြစ်ပါတယ်။ရေးချင်းပေါ်မူတည်တဲ့အမှတ်ပေးစနစ်တွေကကမ္ဘာမှာအသစ်တော်မဟုတ်ပါဘူး။ဗြိတိန်နဲ့ဂျာမနီနိုင်ငံတွေမှာလည်းအမှတ်ပေးစနစ်ပေါ်အခြေခံတဲ့လူမှုကြီးကြပ်ရေးစနစ်ကိုစမ်းသပ်ပြီးတော့လှုပ်ဆောင်နေပါတယ်။ကနေဒါနဲ့ဩစတြေးလျနိုင်ငံတွေကတော့ဒီအမှတ်ပေးလူမှုကြီးကြပ်ရေးစနစ်တွေကိုကဘာမှာအစောဆုံးစပြီးတော့ကျင့်သုံးခဲ့တာပါအမေရိကန်မှာပြည်တော်စုအမေရိကန်ပြည်တော်စုမှာတော့လူဝင်မှုကြီးကြပ်ဆိုင်ရာစနစ်ကိုဒီမိသားစုနဲ့ပတ်သက်တဲ့ပတ်သက်ပြီး1969ခုနှစ်မှာစတင်ခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9433ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။အင်္ဂါမြန်မာ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲ Myro Slav Janker ကမြန်မာစုအနေနဲ့ရခိုင်ပြည်နယ်ရဲ့အခြေခံပြဿနာကိုဖြေရှင်းရမှာ Kofi Annan ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အကြံပြုချက်တွေကိုလက်တွေ့လိုက်နာအကောင့်ထဲပို့ဖို့အတွက်တိုက်တွန်းခဲ့ပါတယ်။ Bangladesh နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်နှင်ရေးအတွက်လိုအပ်တာက Ranger ဒုက္ခသည်တွေရဲ့အခွင့်အရေးပြန်ရလာစေဖို့ဖြစ်ကြောင်းနဲ့ကုလသမဂ္ဂဒုက္ခသည်မြန်ဆန်မဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအင်ကန်နေ့မနေ့ဆွေးနွေးခဲ့ကြတာဖြစ်ပြီးဒုက္ခသည်များဆန်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပူးပေါင်းမှုနဲ့ရညာဒုက္ခသည်တွေဆန္ဒအလျောက်တိုက်ခါရှိစွာနေရပြန်နိုင်ရေးသူတို့အတွက်လူသားချင်းစာနာမှုအကူအညီပေးရင်းနဲ့အဖမ်းဆီးခံရိုက်တာသတင်းတော်နှစ်ယောက်အများဆုံးပြန်လွှတ်ပေးရအတွက်ဆက်ပြီးဆွေးနွေးနေကြဆဲဖြစ်ပါတယ်
နယူးယောက်မြို့ခြေဆိုင် Pan America အဖွဲ့က2018ခုနှစ်အတွက် Pan Barbie Freedom to Write လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဆုကိုမြန်မာပြည်မှာဖန်ဆီးခံရတဲ့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပေးဖို့ရွေးချယ်လိုက်ပါပြီ။မြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းအခြေအနေတွေပိုပြီးတော့တိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ထားခဲ့ကြရတာကနေအခုလိုမျိုးလူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေပြန်ပြီးဆိုးလာတာဟာစိတ်မကောင်းဖြစ်စရာပဲလို့ Pan America အဖွဲ့ကလည်းပြောပါတယ်။အခုလိုမျိုးတင်းတော့နှစ်ဦးကိုစုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဒီပုံမှာတစ်ကမ္ဘာလုံးကဆိုးရိမ်နေကြဆဲပဲဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လဲဆိုပါတယ်။2018ခုနှစ်မေလ20ရက်နေ့ကျလို့ရှိရင်နယူးယောက်မြို့ကအမေရိကန်သဘောအင်းပြတိုက်မှာအဲ့ဒီကိုကျော်စိုးတို့ကိုပါလုံးတို့ကိုစုပေးမဲ့ခန္ဓာချင်းပတ်ပါလိမ့်မယ်။
တောင်အာဖရိကသမ္မတဂျေကပ်ဇူမာကိုယာရုကနေဖယ်ရှားဖို့အတွက်ဆုံးဖြတ်လိုက်ကြောင်းအာနာယာပါတီကပြောဆိုလိုက်ပါတယ်။သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အတွက်အရေးလက္ခဏာမတွေ့ရသေးပါဘူး။ ANC ပါတီကောင်ဆောင်တွေကသမ္မတဇူမာနဲ့တွေ့ပြီးဆုံးဖြတ်ချက်အတိပေးပြောဆိုပြီးဖြစ်ကြောင်းပါတီအတွင်းရေးမှူးကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ ANC ပါတီရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တခုကိုအခြေခံပြီးဆုံးဖြတ်ခဲ့တာလို့လည်းသူကပြောဆိုခဲ့တာပါ။
ဒေါခင်မြတ်သက်နဲ့ကိုကျော်အောင်နှင်းတို့ကသတင်းတွေကိုပြောပြခဲ့တာပါအခုတော့မနေ့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာဂျန်ရှာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတို့အစည်းအခမ်းတင်ပြမှုနဲ့ပတ်သက်လို့အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်ရခိုင်ပြည်နယ်ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာကိုဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လက်တွေ့လိုက်နာအကောင့်ထဲပေါ်ဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဂျန်ရှာကအခုလိုတိုက်တွန်းသွားပါတယ
်။ As suggested by the final report of the Rakhine Advisory Commission
ရခိုင်အကြံပေးကော်မရှင်ရဲ့တိုက်တွန်းချက်များအရရခိုင်နဲ့ရိုဟင်ဂျာလူဖွဲ့စည်းညှက်ကြမှာစိစက်ညှိနှိုင်းမှုဆွေးနွေးနိုင်မယ့်အခြေအနေဖန်တီးပေးဖို့တိခန့်နားလည်မှုတိုးပြီးတော့အခြေခံလူခွင့်ရေးလေးစားလိုက်နာဖို့နိုင်ငံတကာစံနှုန်းတွေအရနိုင်ငံသားဖြစ်ခွင့်ဆောင်ရွက်ပေးဖို့မြန်မာအစိုးရအနေနဲ့ဦးစီးဆောင်ရွက်ဖို့တိုက်တွန်းပါတယ်ပြည်ပခဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းပေးဖို့က ရရှိခံပြီးတော့စစ်မှန်တဲ့အခြေအနေကိုရှာဖွေနိုင်ရေးပဲဖြစ်ပါတယ်။ရိုဟင်ညာတွေနိုင်ငံမဲ့ဖြစ်နေတာကအဓိကပြဿနာလို့ကုလသမဂ္ဂကဒီဇိုင်းမမတ်ပြောခဲ့တာဖြစ်ပြီးဒီပြဿနာကိုမဖြစ်မနေဖြေရှင်းရမှာလည်းဖြစ်ပါတယ်။
ဒါအပြင်ကချင်နဲ့ရှမ်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအခြေအနေကိုကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းလည်းသူကအခုလိုပြောပါဗျာ
We are concerned that fighting in Kachin and Northern Shan states has escalated in recent months
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဟာမကြသေးမီကတိုးပြီးတော့ဖြစ်ခဲ့တာကိုစိုးရိမ်မကင်းဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုတွေကြောင့်ငြင်းငြင်းရေးစစ်ဆက်ညှိနှိုင်းမှုတွေပေါ်အမှောင်ရိပ်ကျစေပြီးတော့လူခွေးရင်းနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုဟာတိုးစီခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းမှာရက်သားတွေတပ်ဖြတ်ခံရတာ၊ဒဏ်ရတာတွေအပြင်တခြားအရက်သား9000လောက်တိုက်ပွဲဖြစ်တဲ့နေရာမှာပိတ်မိနေကြပါတယ်
။မကြသေးခင်ကထုတ်ပြန်လိုက်တဲ့ Writer သတင်းဌာနရဲ့ရခိုင်ပြည်နယ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုသတင်းအစီရင်ခံစာပါအချက်တွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်မိတယ်လို့ဒီအစီရင်ခံစာကိုရေးသားတဲ့ Writer သတင်းတောင်နှစ်ဦးဖမ်းဆီးခံထားရတာကိုအ мян ဆုံးပြန်လွှတ်ပေးဖို့ Mr. Janshaw ကအခုလိုမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ
်။ Reuters has now published the story
these journalists were working on. ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်အင်းဒီရွာမှာရွေးညာဆဲဦးအသက်ခံရမှုအကြောင်းဟာတိတ်ကို၆ချားစရာဖြစ်ပါတယ်။ AP ကလည်းဘူးဒီတောင်မှာလူ၅ဦးအစုလိုက်အပြုံလိုက်အသက်ခံခဲ့ရတာကိုသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းတွေနဲ့တခြားစိုးရင်ပေါ်ရာလူခွင်ရေးချိုးဖောက်မှုပြုနေတာဟာကုလသမဂ္ဂရဲ့အာယုံဆိုင်မှုအရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီးဒါမှလည်းရေရှည်ခံတဲ့ညီညာရေးရရှိမှာဖြစ်ပါတယ်။
ဒါအပြင်လုံခြုံရေးကောင်စီအစည်းအဝေးမှာဂျော်ဒန်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီက Skype ဗီဒီယိုကနေတဆင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုဓာတ်ရိုက်တင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဘက်ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်နိုင်ရေးအဓိကအရေးကြီးဆုံးအချက်ကတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးငကိုအတိုင်းပြန်ဖြစ်လာစေဖို့ဖြစ်ကြောင်းဖီလီပိုဂရန်ဒီကအကြံပြုပြောဆိုခဲ့ပါတယ
်။ But the causes of this crisis originate in Myanmar.
အခုဖြစ်နေတဲ့ဒဏ္ဍာရီအစမူရင်းစစ်မြစ်ကမြန်မာနိုင်ငံတဲကဖြစ်ပါတယ်အဲ့ဒီအတွက်အဖြေရှာရမှာစစ်မှန်ပြီးမှန်ကန်တဲ့လုပ်ဆောင်မှုတွေနဲ့စတင်ရမှာပါဒီလိုဆောင်ရွက်ဖို့အတွက်အဓိကအရေးကြီးဆုံးကတော့နေရရင်ပြန်မဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေဖြစ်တဲ့ဆန္ဒအလျောက်ပြန်ဖို့လုံခြုံမှုရှိဖို့ဂုဏ်သိက္ခာရှိဖို့စတဲ့အခြေအနေတွေအပါအဝင်သူတို့ရဲ့အခွင့်အရေးတွေကိုငကိုမူလအတိုင်းပြန်ရရှိစေဖို့ဖြစ်ပါတယ်
မြန်မာနိုင်ငံကသူတို့နေရရင်မှာနှစ်ပေါင်းများစွာကြာမြင့်လာတဲ့ပြင်းထန်တဲ့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရဲ့နောက်ဆက်တွဲဖြစ်လာတဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဟာအချိန်တိုအတွင်းမြန်မြန်ဆန်ဆန်နဲ့ဝေယုံသုံးကားထွက်ပြေးလာကြတာဖြစ်ကြောင်းသူကဆိုပါတယ်။အခု6လကြာမြင့်လာတဲ့အချိန်မှာဒုက္ခသည်တွေထွက်ပြေးလာနှုန်းဟာတဖြည်းဖြည်းလျော့ကျလာပေမဲ့လည်းဆက်ပြီးရှိနေတော့မယ်လို့လုံခြုံရေးကောင်စီကမစ္စတာဂရန်ဒီကတင်ပြခဲ့တဲ့အပြင်ဒုက္ခသည်တွေဆန္ဒအလျောက်ဌာနေပြန်ရေးမှလည်းမြန်မာဘက်ကအခြေအနေတွေဟာအဆင်သင့်ဖြစ်မနေဘူးလို့သူကအခုလိုသတိပေးပြောကြားခဲ့ပါတယ
်။ The causes of their flight have not been addressed.
သူတို့ထွက်ပြေးတဲ့ရှောင်းတဲ့အကြောင်းရင်းတွေကိုအခုချိန်ထိဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တည်းကဖြစ်လာခဲ့တဲ့ခွဲခြားဆက်ဆံမှုနဲ့သူတို့ရဲ့နိုင်ငံသားဖြစ်ခွင့်မပြုတဲ့အခြေခံအကြောင်းရင်းဖြစ်တဲ့အခွင့်အရေးတွေညှင်းပယ်ခံရမှုစတဲ့အချက်တွေကိုထိထိရောက်ရောက်တိုးတက်မှုရှိအောင်ဖြေရှင်းဆောင်ရွက်ပေးတာမျိုးကျွန်တော်တို့မတွေ့မြင်ရသေးပါဘူး။
မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးစည်းဝေးပွဲကိုတော့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကူဝိတ်နိုင်ငံတန်အမတ်ကြီးမန်ဆူအယ်အိုတဘီကကမကဋ္ဌပြုလုပ်ခဲ့တာပါအခုလိုရိုဟင်ဂျာဒုက္ခသည်အရေးဖြေရှင်းဖို့ကိစ္စမှာမြန်မာအစိုးရဘက်ကတိုးတက်ပြင်ဆင်မှုတွေရှိနေတဲ့အတွက်လုံခြုံရေးကောင်စီဘက်ကဖိအားပေးဖို့မရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဟောက်တိုဆွမ်းက VOA ကိုပြောပါတယ်ကုလသမဂ္ဂဌာနချုပ်ဒီလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးစည်းဝေးပွဲအခြေကိုဒီတမ်မတ်ကြီးကိုဆက်သွယ်မေးမြန်းရမှာကုလသမဂ္ဂအကြီးအကဲတွေရဲ့မြမအရေးနောက်ဆုံးတင်ပြချက်တွေနဲ့ပတ်သက်လို့တမ်မတ်ကြီးကအခုလိုစပြောပါဗျ
။နိုင်ငံရေးဌာနကဒုတိယအကြီးအကဲပေါ့တထောက်ပြည်မှုချုပ်လို့ဆိုတာလို့စလပ်ကိုဂျန်ချာနေပြီးတော့သူပြေဖလုပ်တယ်နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံရေးပိုင်းကတော့ကျွန်တော်အားလုံးသိတဲ့အတိုင်းပါပဲကိုပြည်ထဲမှာဖြစ်နေတဲ့အခြေအနေလေးတွေသူအရှိတိုင်းပါပဲပြောသွားတာ။နောက်ဖီလီပိုဂရန်ဒီကတော့သူကဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ပြည်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေအော်ပြန်လေလက်ခံဖို့အချိန်ဒီမှာကျွန်တော်ဘက်ကနေပြီးတော့ဟိုအဆင်သင့်မဖြစ်သေးဘူးလို့ဟိုဘက်ကနေပြောနေတယ်ဟာအချိန်ဒီပေါ့လေဒီအချိန်လေးတွေသူရှင်းပြတယ်အဲ့တော့ကျွန်တော်ဘက်ကတော့မြန်မာနိုင်ငံအနေနဲ့ကကျွန်တော်လှုပ်ထားပြင်ဆင်ထားတဲ့အချိန်လေးကျွန်တော်တို့ပြန်ပြောပြတယ်ပြန်ပြောပြပြီးတော့ဟိုကျွန်တော်ဘက်ကအဆင်သင့်ဖြစ်တယ်ဟိုဘင်္ဂလားဒေ့ရှ်ကသူတို့စစ်စစ်မှုတွေမပြီးသေးတဲ့အတွက် ကျွန်တော်တို့ဘက်ကိုသူတို့စီးမပို့နိုင်တဲ့အတွက်ကျွန်တော်လက်မခံနိုင်သေးဘူးဆိုရဲဟာနောက်ပြီးတော့ဟိုသူတို့ပြောတဲ့အထက်မှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ Reuters သတင်းထောင်တဲ့ဦးဖန်ခံရတဲ့ကိစ္စနောက်တစ်ခုကတော့မထောက်ပြတဲ့အထက်မှာပေါ့နော်ဒီနေ့မှဟိုအလောင်းဆယ်လုံးဟိုမြုပ်ထားတာတွေ့တယ်ဆိုတဲ့ကိစ္စအဲ့ဒီဟာတစ်ခုကိုပြောတဲ့အထက်မှာသူတို့ထည့်ပြောရရှိအဲ့ဒါတွေကတော့ကျွန်တော်တို့ပြောတဲ့အထက်မှာပြန်လဲပြီးတော့ခြေပိုက်အထက်မှာကျွန်တော်အကုန်ထည့်ထားပါတယ်ဒီနေ့ကိစ္စကတော့ကျွန်တော်တို့သမ္မတနိုင်ငံစုံစမ်းစစ်ဆေးမှုတွေလုပ်တယ်အတွေ့ရှိတဲ့အချက်အရကျွန်တော်တို့လိုအပ်တဲ့အဲ့တောင်ရှိတဲ့လူတွေကိုဟိုတက်မတော်ပိုင်းရောရဲပိုင်းရောကျွန်တော်ရတားပိုင်းရောအရေးယူမှုတွေကိုဆက်ပြီးတော့ကျွန်တော်လုပ်မယ်ဆိုတော့ကျွန်တော်ပြောပြတယ်အဲ့တော့ကျွန်တော်တို့ကပြစ်မှုကိုကျွန်တော်တို့ကအခွင့်လွှတ်ထားတာမဟုတ်လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအခွင့်ပြုထားတာမဟုတ်ဘူးထောက်ထားရှိလို့ရှိရင်ကျွန်တော်တို့ကအရေးယူမယ်ဆိုတဲ့ဟာကိုကျွန်တော်ကလက်တွေ့ပြလိုက်တဲ့ဟာကိုကျွန်တော်အဲ့ဒါပြောပြတယ်နောက်ဒီနောက်ဖိုင်နယ်ကိစ္စကတော့ဗျာအဲ့ဒါတော့ရှိုးအေယူပရီ official secret act ကကျွန်တော်အရေးယူတာဖြစ်တယ်သတင်းတောက်မလို့အရေးယူတာမဟုတ်ဘူးပေါ့နော်အဲ့တော့သူတို့ကတရားရုံးရောက်နေပြီဖြစ်တဲ့အခါကျတော့တရားရုံးကနေပြီးတော့သူဟိုတရားခံအနေနဲ့ပေါ့နော်တရားရင်ဆိုင်နေရတာဖြစ်တဲ့အခါကျတော့မှခွင့်ရအပြည့်အဝရှိတယ်ဆိုတဲ့အကြောင်းကျွန်တော်ပြောပြတယ်အဓိကတော့ဒါပါပဲ
အဲ့တော့အခုဒီအပြန်လန်အဲ့ဒီမှာလုံချုံကြီးကောင်စီရဲ့အမြင့်တန်းဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်လဲပြောတဲ့နေရာမှာတမ္မတ်ကြီးရဲ့အမြင့်သုံးသက်ချက်ဘယ်လိုရှိလဲရှင
်ဟိုအမားတော့အဆန်းတော့မရှိဘူးပေါ့နော်ဟိုတရားတွေကတော့တော့ပြောနေကြတဲ့ဟာတွေပါပဲအဓိကပြောရရင်တော့ဗျာအခုသူတို့ဖျားပေးနေတဲ့အချက်တွေကတော့ကျွန်တော်တို့ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့အကြီးဆုံးပြဿနာကတော့တစ်ဖက်နိုင်ငံထွက်သွားတဲ့လူတွေပြန်လည်လက်ခံရေးအဲ့ဒီမှာကျွန်တော် UNHCR ပါဝင်ခွင့်ကိုသူတို့ကဖျားတော်များများပေးတာပေါ့ဟိုတုန်းကလည်းတောက်လျှောက်ပေးတယ်ဘာလို့လဲဆိုတော့ပြန်လာမဲ့လူတွေကသူတို့ကစိတ်ချလုံခြုံမှုရှိအောင် UNHCR ကိုသူတို့ကရှိစေချင်တယ်ဆိုတဲ့သဘောပေါ့အဲ့ဒါကတော့အကုန်လုံးညီပါတော့ပြောအဲ့ဒီကိစ္စကတော့သူတို့ပြောတာပေါ့နော်အခုကဘယ်လိုဖြစ်လဲဆိုလို့ရှိရင်သူတို့ကဒီမှာဘက်ကနေပြီးတော့ရုပ်ပိုင်းဆိုင်ရာအပြင်စီမှုတော့လုပ်နေပါတော့ရုပ်ပိုင်းဆိုင်ရာဆိုတဲ့နေရာမှာပြန်လည်လက်ခံရေးစခန်းတွေလုပ်တယ်ဟိုနောက်တစ်ခါခိတ္တယာယီထားမဲ့စခန်းတွေလုပ်တယ်အဲ့ဒီကနေပြီးတော့မှခြေရွာပြန်ဆောက်ဖို့အစတွေပါတယ်ဒါတွေကရုပ်ပိုင်းဆိုင်ရာပေါ့သို့တော်လည်းပဲပြန်တဲ့လုံခြုံရေးပိုင်းဆိုင်ရာသူတို့တွေအကာအကွယ်ပေးဖို့သူတို့တွေစိတ်ချလုံခြုံစွာနဲ့နေနိုင်ဖို့ဟိုနောက်ရေရှိမှဟိုသူတို့ဟိုပြောတဲ့ထက်မှတချို့ပါတော့ဗောလေသူတို့ရဲ့စာဝန်ညီညီအတွက်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းဒီနေ့သူတို့ရဲ့ဟိုစိတ်ပိုင်းဆိုင်ရာလုံခြုံမှုရှိဖို့အတွက်ပြင်ဆင်ထားမှုဆိုတာမရှိဘူးဆိုတဲ့အပိုင်းသူတို့ထောက်ပြတဲ့သဘောပေါ့ဗျာအဲ့တော့တရုတ်တို့ရုရှားတို့ကတော့ကျွန်တော်တို့အရင်ပြောတဲ့အတိုင်းပဲကျွန်တော်မြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတယ်ဒီအိစရီကတိုးတက်မှုရှိနေတာဒါတွေအစ်မပြပါမယ်ကျွန်တော်တို့လိုအပ်နေတဲ့ဟာအပိုင်းကိုပဲကျွန်တော်တို့ပြည်ပဆိုင်ရာနိုင်ငံနိုင်ငံတိုင်းဝါနေပံ့ပိုးပေးရမယ်ဆိုတဲ့ဟာပေါ့နော်ဒါဒီလမ်းကြောင်းနဲ့သူတို့ကဒါပြောသွားတာပဲကျွန်တော်လှုပ်ဆောင်နေတဲ့အချက်တွေကိုအစ်မပြဖို့ဒါတွေကိုသူတို့ပြောသွားတဲ့သဘောပ
ါဒီဘင်္ဂလားဒေ့ရှ်နိုင်ငံတမတ်ပြောသွားတဲ့အပိုင်းကြတော့တမတ်ကြီးဘယ်လိုမြင်လဲရှင
်ဘင်္ဂလားဒေ့ရှ်ကတော့သူပြောတဲ့အထက်မှာအဓိကပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့သူခါတိုင်းပြောနေတဲ့အတိုင်းပဲလက်တွေ့ကျွန်တော်တို့အကောင့်ထဲပေါ်ဖို့ပေါ့လေနိုင်ငံသဘောတူထားတဲ့ချက်လက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလက်တွေ့အကောင့်ထဲပေါ်ဖို့ဆိုတဲ့နေရာမှာတော့ပြန်လည်လက်ခံတဲ့နေရာမှာပြန်လာတဲ့လူတွေကိုလုံးလုံးစိတ်ချစွာနဲ့အဆင်ပြေစွာနဲ့နေနိုင်အောင်တို့လုပ်ပေးဖို့လိုတယ်ဆိုတဲ့အကြောင်းနေနောက်တစ်ခုကတော့တို့အနေနဲ့ကပြောနေတဲ့ဟာတွေကတော့ပေါ့ဘင်္ဂလားဒေ့ရှ်ကအခိုင်အလဲပြောနေတာပေါ့လေဒီခွဲခြားဆက်ဆံမှုတွေဒီဟာတွေကြောင့်ကျွန်တော်တို့ကဒီလူတွေထွက်ပြေးလာတာဖြစ်တဲ့ကြောင့်အတွက်ဒီအခြေခံကျွန်တော်တို့ပြဿနာရဲ့အရင်းအမြစ်ကိုကျွန်တော်တို့ကရေရှည်အတွက်လုပ်ဖို့လိုတယ်ဆိုတဲ့အကြောင်းအဓိကကတော့ဖိအားပေးတဲ့သဘောပါပဲလူမျိုးကောင်စီကလည်းဒါကိုဆက်ပြီးတော့ဟိုကျွန်တော်တို့ဟိုဖိအားပေးဖို့ဆိုတဲ့ဟာကိုသူခိုင်းလို့ပဲသူပြောသွားတာပါပဲ
တမတ်ကြီးဟောက်တူဆွမ်းပါရှင်အခုလိုမြမအရေးလုံခြုံရေးကောင်စီတွင်ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်ပြင်သစ်နဲ့တရုတ်နိုင်ငံတွေရဲ့ဆွေးနွေးတင်ပြချက်တွေပြင်ဘင်္ဂလားဒေ့ရှ်ရဲ့တင်ပြချက်တွေကိုစူးစီးပြီးတော့ကိုကျော်အောင်လွင်ကပြောပြမှာပါရှင
်ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်နီကီဟေလီကကုလသမဂ္ဂလုံခြုံရေးကောင်စီဟာရခိုင်ပြည်နယ်ကအခြေအနေတွေမှာအရေးယူတုံ့ပြန်ဖို့ပြက်ကွက်တယ်လို့ဝေဖန်လိုက်ပြီးတော့ရခိုင်ပြည်နယ်တွင်းကရက်ဆက်မှုတွေအဆုံးသတ်အောင်အမေရိကန်နဲ့အတူတိတက်ပို့ပြီးတော့ဖိအားတွေတွန်းအားတွေကိုဝိုင်းပြီးတော့ပေးကြဖို့လဲလွန်ညိုရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ
် The world is watching and waiting
မြန်မာဘက်ကလှုပ်ဆောင်မှုတွေကိုကမ္ဘာကစောင့်ကြည့်နေပါတယ်လောလောဆယ်ကျမတို့မြင်ရတာကတော့ရက်ဆက်ကြမ်းကြုတ်မှုတွေပါပဲသတင်းမီဒီယာတွေကိုလည်းအပြစ်တင်နေပါတယ်လွတ်လွတ်လပ်လပ်သတင်းရယူခွင့်ကအင်မတန်မှအရေးကြီးတာပါအဖမ်းခံထားရတဲ့ writers သတင်းသမား2ယောက်လို့သတင်းသမားတွေကအချက်အလက်တွေရရှိနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့သူတွေပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမတ်တဦးကိုအမြန်ခန့်အပ်ဖို့လဲအတွေ့အမှုချုပ်ကိုကျွန်မတိုက်တွန်းပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့လူ့အခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှုကိုလည်းမြန်မာပြည်ရဲ့လာရောက်ခွင့်ပေးဖို့မြန်မာအစိုးရကိုကျွန်မတိုက်တွန်းပါတယ် ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖော်ထုတ်နိုင်မှုကသတင်းမီဒီယာနဲ့ကုလသမဂ္ဂအရာရှိတွေမပါဘဲနဲ့တော့ကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုဆိုတာမျှော်လင့်လို့မရပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ခဲ့တဲ့အခြေအနေတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုရှိတယ်ဆိုတာထင်ရှားပါတယ်။ဒီအခြေအနေကိုအရေးယူတုံ့ပြန်ဖို့လုံခြုံရေးကောင်စီမှတာဝန်ရှိတယ်ဆိုပေမဲ့လောလောဆယ်မှာတာဝန်မယူနိုင်ပဲပြတ်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဖြစ်ခဲ့တာတွေနဲ့ဖြစ်နေတာတွေကအခြေအနေမကောင်းပါဘူး။လုံခြုံရေးကောင်စီအနေနဲ့စစ်အစိုးရရဲ့လုပ်ရက်တွေအတွက်အရေးယူမှုတွေလုံးဝဖြစ်ပါလိမ့်မယ်။ဒေါအောင်ဆန်းစုကြည်ကိုလည်းသူ့ရဲ့နိုင်ငံတွင်မှာဒီလိုကြောက်ဖို့ကောင်းတဲ့အဖြစ်တွေရှိနေတဲ့ဆိုတာအသိအမှတ်ပြုဖို့လုံခြုံရေးကောင်စီကဖိအားပေးဖို့လိုပါတယ်။အကြောင်းပြချက်တွေဘာမှထပ်လုပ်လို့မဖြစ်ပါဘူး။မြန်မာနိုင်ငံကကြမ်းကြုတ်ရက်ဆက်မှုတွေအဆုံးသတ်ရေးကိုတောင်းဆိုနေတာထက်ပိုပြီးလှုပ်ရှားဖို့နိုင်ငံအားလုံးအမေရိကန်နဲ့အတူလက်တွဲပြီးဆောင်ရွက်ကြဖို့ကျွန်မတိုက်တွန်းပါတယ်
။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ဂျိုနာသန်အယ်လန်ကလည်းဗြိတိန်နိုင်ငံသားဝင်ကြီးဘော်ရစ်ဂျွန်ဆန်ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွောက်ခဲ့တဲ့ခီးစဉ်မှာရိုဟင်ဂျာရေးကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ပြောဆိုတာတွေရှိခဲ့တဲ့အကြောင်းနဲ့ရိုဟင်ဂျာပြဿနာကိုဖြေရှင်းရေးနိုင်ငံတကာတိုင်ဝမ်ကအရှိန်မြှင့်ပြီးတော့လှုပ်ဆောင်ကြဖို့လည်းလုံခြုံရေးကောင်စီမှာပြောဆိုခဲ့ပါတယ
် Foreign Secretary Boris Johnson was in Bangladesh where he went down to Cox's Bazar where he spent time with the
ရင်းနှီးဝင်ကြီး Boris Johnson ဟာ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးဝိညာဉ်ဒုက္ခသည်တွေပြန်ပြောပြကြတဲ့သူတို့ရဲ့ကြောက်မဲ့ဖွယ်ရာအတွေ့အကြုံတွေကိုနားထောင်ခဲ့ပါတယ်ရခိုင်ပြည်နယ်ကမီးရှို့ခံရတဲ့ရွာတွေကိုလည်းရောက်ခဲ့ပါတယ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ပါတယ်ဒုက္ခသည်တွေတိတ်ခါရှိရှိလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့အင်ပြန်နိုင်ဖို့ရည်မြမအာနာပိုင်ကလှုပ်ဆောင်ပြဖို့ဝင်းကြီးဂျွန်ဆန်ကတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာပြဿနာကိုဖြေရှင်းရေးအကူအညီတွေပေးနိုင်ဖို့မြမအာနာပိုင်ကကုလသမဂ္ဂကိုမြမပြည်ဝင်ခွင့်ပေးရေးနိုင်ငံတကာနဲ့ကုလသမဂ္ဂတို့ကအရှိန်မြှင့်လှုပ်ဆောင်ကြဖို့လိုပါတယ်
။ကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံတန်မတ်ဖရန်ဆွာတီလက်ထေးကလည်းရိုဟင်ဂျာပြဿနာကိုဖြေရှင်းရေးသူတို့တောင်းဆိုထားတဲ့အချက်တွေဖြစ်မလာသေးလို့ဒါတွေကိုပဲလူညွှန်ရေးကောင်စီမှာဆက်ပြီးတော့တောင်းဆိုခဲ့ရတယ်လို့ဆိုပါတယ်။
As stated by the PRST of November 16.
ဒီကနေ့မလာဆချောင်းညတို့ကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ထဲမှာကျွန်တော်တို့တောင်းဆိုထားတဲ့အဓိကချက်တွေကိုမှတ်မိကြလေဦးမယ်လို့ထင်ပါတယ်။ပထမချက်ကရခိုင်ပြည်နယ်အတွင်းမှာကြမ်းဖက်မှုတွေအလုံးရပ်ဆိုင်းဖို့ကိစ္စဒီချင်းတွေဟာရှိမလာသေးပါဘူး။နောက်တစ်ချက်ကလူသားချင်းစာနာမှုအပြည့်အဝလုပ်ကိုင်ခွင့်တွေပေးဖို့ဒါကလည်းဖြစ်မလာသေးပါဘူး။နောက်တစ်ချက်ကလူခွင့်ရေးတွေကိုစောင့်ရှောက်ထိသိမ်းမှုပြည်မှုကျူးလွန်မှုတွေကိုအသေးချာစုံစမ်းစစ်ဆေးပေါ်ထုတ်ဖို့ဒါရင်လည်းဖြစ်မလာသေးပါဘူး Writers သတင်းတောင်တို့ဖန်ခံထားတာကိုလည်းချက်ချင်းပြန်လုပ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေအကောင့်ထဲပေါ်လာတဲ့အထိဖိအားတွေဆက်ပြီးတော့ပေးနေဖို့လည်းလိုပါတယ်လို့ပြည်နှစ်တမကနေပြောဆိုခဲ့တာပါကုလသမဂ္ဂဆိုင်ရာတရုတ်တမကြီးမတ်ဇော်ရှူးကရခိုင်ပြည်နယ်ရေးကိုဖြည့်ရှင်းရမှာစိတ်ရှည်သီးခံဖို့လိုတယ်လို့ဆိုပါတယ
်中国是缅梦
မြန်မာပြည်နယ်ပတ်သက်လို့စိတ်ရှည်သီးခံဖို့လိုပါတယ်ရခိုင်ပြည်နယ်မှာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိနေပါပြီ။ရိုဟင်ဂျာပြည်ထနာကိုညတွင်ချင်းဖြည့်ရှင်းလို့မရနိုင်ပါဘူး။ရခိုင်ပြည်နယ်မှာဆင်းရဲနှောင်းမှုရဲ့အခြေခံအကြောင်းရင်းကိုဖွင့်ပြမှုကနေတဆင့်ဖြည့်ရှင်းနိုင်ပါတယ်လို့တရုတ်လိုပြောသားခဲ့တာပါ။ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်မိုဆတ်ဘင်မိုမန်ကလည်းဒုက္ခသည်တွေအတွက်သူတို့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုရှင်းပြပါတယ
်။ Bangladesh continues to acknowledge the international community's support in
ရခိုင်ပြည်နယ်ကနေရောက်လာကြတဲ့လူသန်းကျော်အတွက်အကူအညီတွေကိုနိုင်ငံတကာကနေကူညီပံ့ပိုးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံကအတိအမှန်ပြုပါတယ်။လာမယ့်လတွေအတွက်မှာမုတ်တုံရာသီမတိုင်ခင်လုံတဲ့ပြင်ဆင်မှုတွေအတွက်ကျွန်တော်တို့အရှိန်မြှင့်ပြီးတော့လှုပ်ဆောင်ဖို့ရှိနေပါတယ်။ကလေးတွေအတွက်ပညာသင်ကြားရေးတွေကိုလည်းဆောင်ရွက်ပေးနေပါတယ်။ကျွန်တော်တို့ရဲ့ဦးစားပေးကိစ္စကလည်းလူညွေးကောင်စီမှပြောခဲ့ကြသလိုထပ်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေတိခါရှိရှိလုံခြုံစိတ်ချစွာအင်ပြန်နှံ့ရေးပါပဲ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့လက်တွဲပြီးတော့ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စကိုဆောင်ရွက်နိုင်မှုမြန်မာအစိုးရကိုကျွန်တော်တို့ဆက်ပြီးတော့တိုက်တွန်းနေပါတယ်။ Mr. Kofi Annan ဦးဆောင်တဲ့အကြံပေးကော်မတီရဲ့တိုက်တွန်းချက်တွေကောင်းထဲပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူး။ကုလထဲမှာပဲရိုဟင်ဂျာ 1,500 ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးတော့ရောက်လာခဲ့ပါတယ်။
ကိုကျော်အောင်လွင်ကနေပြီးတော့ဒီလုံခြုံရေးကောင်စီဆွေးနွေးပွဲမှာအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သံအမတ်ကြီးတို့တင်ပြပြောဆိုတာတွေကိုစူးစီးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုနယူးယောက်မှာအခြေစိုက်တဲ့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့ Pan America အဖွဲ့ကနေမြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးကို2016ခုနှစ် Pan Barbie Freedom to Write ဆုပေးဖို့ရွေးချယ်လိုက်တဲ့အကြောင်းကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။စာပေနဲ့သတင်းလွတ်လပ်ခွင့်ကိုထိမ့်သိမ်းကာကွယ်ရေးဆောင်ရွက်နေတဲ့နယူးယောက်မြို့အခြေစိုက် Pan America အဖွဲ့က2018ခုနှစ်အတွက် Pan Barbie Freedom to Write လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဆုကို မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့ Writers သတင်းတောက်ကိုပါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုပေးဖို့ရွေးချယ်လိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တားမြစ်ခံထားရတဲ့စာရေးဆရာတွေသတင်းသမားတွေကို1989ခုနှစ်ထဲကစလို့ Pan America အဖွဲ့ကနှစ်စဉ်ရွေးချယ်စုပေးတာမှာဒီနှစ်အတွက်ဖမ်းဆီးခံရတဲ့ Writers သတင်းတောက်နှစ်ယောက်ကိုစုပေးဖို့ဆုံးဖြတ်ရတဲ့အကြောင်းကို Pan America အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Susan Nozzle က VOA မြန်မာပိုင်းကိုအခုလိုပြောကြားပါတယ
်။Journalists were arrested while carrying out a risky investigation into devastating incidents of human rights abuse and targeted executions in Rakhine State. Their murders that
Yintom Nya Hwa Yakhin Bi Ne Ma Su Ywa De Lu Khu Yi Chu Lon Chu Paw Mu Sit Tak Ka Phit Khe Ba De Lu Win Khan Tha De Phit Mat Tha Ta Phya Mu Lu An Ye Mya De Tadin Song San Mu Dwe Lou Nei Ne Phan Si Khan Ka Ya Da Ba Yakhin Bi Ne De Ga Chi Ni Ri Ha Taik Ku Shu Thwe La Bi Na Le Ya Khit Khe Ba De.ဒီနောက်တွေလေးနဲ့တဲ့သတင်းဖော်ထုတ်မှုတွေအချက်လက်အမှန်တွေကိုမြန်မာပြည်သူတွေသာမကဒီကဘာလုံးကအားကိုးနေရတာဖြစ်ပါတယ်။ဒါမှလည်းပြည်စုံနဲ့တုံ့သက်ဆုံးဖြတ်ချက်တွေလုပ်နိုင်ပြီးအန္တရာယ်များလာတဲ့အခြေအနေကိုဖြေရှင်းပေးနိုင်မှာဖြစ်ပါတယ်။သတင်းတော်တွေကိုဖန်ဆီးထားတဲ့အတွက်အစိုးရဟာအခြေအနေတွေကိုနှုတ်ပိတ်ဆေးခြင်းပြီးအချက်လက်တွေကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့မြင်ပါတယ်။သူတို့ကိုခုလိုစုပေးခြင်းအပြင် Pan America အနေနဲ့အမှန်တရားဘက်ကရပ်တည်ပြီးအမှန်တရားဖော်ထုတ်သူတွေကိုအကာအကွယ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာမှာရိုဟင်ဂျာ၁၀ယောက်တုတ်တင်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပါအဝင်အဲဒီဘက်မှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်နေရင်းနဲ့ဒီဇင်ဘာ၁၂ရက်နေ့ကရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းခံရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးတရားစွဲတာခံထားရတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေဟာပိုပြီးတော့ဆိုးလာတယ်လို့ Pan America ကသုံးသပ်ကြောင်းအမှုဆောင်ဒါရိုက်တာ Susan Nozzle က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ Yeah, we have grave concerns which is really why we're giving this award. Free societies do not jail journalists. They don't
အခြေအနေကိုကျမတို့တိတ်ကိုစိုးရိမ်ပါတယ်။ဒါကြောင့်လေဒီစုကိုပေးတာပါ။လွတ်လပ်တဲ့လူအဖွဲ့အစည်းမှာသတင်းတောက်တွေကိုထောက်မချပါဘူး။အမှန်တရားကိုဖော်ထုတ်လို့အရေးမယူပါဘူး။ဒီသတင်းတော်တွေကနည်းနည်းရှုပ်ထွေးတဲ့ကိစ္စတွေကိုဖော်ထုတ်နေကြသူတွေဖြစ်တဲ့အတွက်အေးအေးယူမခံသင့်ပါဘူး။ရခိုင်ပြည်နယ်မှာသတင်းအမှောင်ချထားတဲ့အတွက်ယုံကြည်စိတ်ချရတဲ့သတင်းအချက်လက်ပြည့်ပြည့်စုံစုံမရတာကြောင့်မူဝါဒရေးဆွဲသူတွေတန်တမာတွေနဲ့တခြားသူတွေအနေနဲ့ဘာဖြစ်နေသလဲပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုတာကိုသုံးသပ်ဖို့ခက်ခဲပါတယ်။ဒီသတင်းတော်နှစ်ယောက်ကိုဖမ်းဆီးအေးအေးယူလိုက်တဲ့အတွက်အစိုးရဘက်ကအတင်းဆုံးမခံနိုင်ဘူးလို့သတ်မှတ်တဲ့သတင်းမျိုးတွေကိုသတင်းလုံးမယ်ဆိုရင်ဖန်စီခံရနိုင်တယ်ဆိုတော့ကြောချမ်းစရာသတင်းစကားမျိုးကိုသတင်းဌာနတွေအလုံးကိုပေးလိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ခိုင်မာတဲ့အကာအကွယ်ပေးမှုအမြန်ဆုံးလိုအပ်နေပါတယ်သတင်းလွတ်လပ်ခွင့်ဟာအလုပ်ဖြစ်တဲ့ဒီမိုကရေစီနဲ့ကောင်းမွန်တဲ့လူမှုအတိုင်းဝိုင်းတွေအတွက်မရှိမဖြစ်လိုအပ်တဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်စဉ်ကာလတုန်းကလည်းစာရေးဆရာမမတ်တီတာဘလော့ဂါနေဖုံးလက်တို့အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုနေသူတွေကို Pan America ကစုပေးခဲ့မှုပါတယ်2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးနောက်မှာမြန်မာနိုင်ငံကဖမ်းဆီးခံရတဲ့သတင်းတောက်တွေကိုအခုတခါပြန်စုပေးတာပါလူခွင့်ရေးအခြေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်အခြေအနေဟာပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့ Pan America အဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းအခြေအနေတွေပိုပြီးတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ထားခဲ့ကြရတာကအခုလိုလူအခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်အခြေအနေပြန်ပြီးတော့စိုးလာတာဟာစိတ်မကောင်းစရာဖြစ်တယ်လို့ Pan America ကပြောပါတယ်အခုလိုသတင်းတောက်နှစ်ယောက်ကိုစုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်တစ်ကမ္ဘာလုံးကစိုးရိမ်နေကြဆဲပဲဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်2018ခုနှစ်မေလ22ရက်နေ့ကျရင်နယူးယောက်မြို့ကအမေရိကန်သဘာဝတမိုင်းပြတိုက်မှာကျင်းပမဲ့အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့အတွက် Pan Barbie Freedom to Write ဆုရီကိုပေးအပ်မှာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒါပေမဲ့နိုင်ငံတိုင်းမှာနိုင်ငံတော်အစိုးရတွေအနေနဲ့အကြံပေးသမားကိုဟောကြံတွေ့တဲ့နေရာမှာပြည်ပအကြံတွေ့ပြီးတော့သူတို့မှာဒီ Geneva Convention မှာ
ဒါကတော့ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုတင်ပြဆွေးနွေးထားတဲ့တိုက်ရိုက်လေလိုက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကမူရင်းအပေါ်မပြတ်ဥဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်မြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်မှုခုံရုံးရှေ့မှောက်ဆွဲခေါ်ခြင်းဆိုပြီးတော့စောင်းမရှင်ရုရှားနာရာအလီကဒီဂါဒီယန်သတင်းစာမှာရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြပေးပါမယ်ဗြိတိသျှနိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်အနေနဲ့ရိုဟင်ညာတွေကိုအမှန်တကယ်ကူညီပေးခြင်းနဲ့ဆိုရင်ဘုဂျုံမှုကြီးမေအောင်လိုင်ကိုတရားစွဲဖို့တွန်းအားပေးရမှာဖြစ်တယ်ဆိုပြီးတော့အစချီရေးသားထားတာပါပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့မီးလောင်ကျွမ်းထားတဲ့အရင်ကရိုဟင်ဂျာတွေနေထိုင်ခဲ့ရာကျေးရွာတွေကိုကိုယ်တိုင်တွားကြည့်ရှုခဲ့တယ်လို့မြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်လွန်ခဲ့တဲ့6လလောက်ကကြောက်မဲ့ဖို့ကောင်းတဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရာကနေရိုဟင်ဂျာအရေးခကြီးဖြစ်ပွားလာခဲ့ရတာပါမြန်မာစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုဗြိတိန်အစိုးရအနေနဲ့ဘလို့အရေးယူနိုင်ပါသလဲဗြိတိန်အစိုးရဟာရိုဟင်ဂျာတွေကိုတန်တမန်နီးလန့်ရစတင်ကူညီနေပြီးမြန်မာစစ်ဘက်ဆိုင်ရာတွေပေါ်ဖိအားပေးလှုပ်ဆောင်နေပါတယ်ပြီးခဲ့တဲ့နှစ်အကြမ်းဖက်မှုတွေဖြစ်ပွားချိန်ကစလို့ဗြိတိန်အစိုးရကပေါင်9000အကူအညီပေးခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်ထွက်ပေါ်လာပြီးဗြိတိသျှပါလီမန်ရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်ကိုလက်ကျင့်တင်နန်းပေးနေတဲ့အစီအစဉ်ကိုရပ်ဆိုင်းခဲ့ရပါတယ်။ဒီလောက်ပဲလားကုလသမဂ္ဂလူခွင့်ရေးကော်မရှင်အဆိုအရလူမျိုးစုလိုက်ဖေရှားရှင်းလင်းမှုတို့ဖော်ပြခံရတဲ့စစ်စင်ရေးတွေပြုလုပ်ခဲ့တဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်အတွက်ဘာမှထိတိရောက်ရောက်မရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဗြိတိသျှဝန်ကြီးချုပ်ထရီဆာမေကမြန်မာစစ်တပ်ကိုပုံမိုးပြီးတော့အရေးယူမှုတွေပြုလုပ်ရမယ်လို့ပြက်ပြက်သားသားပြောဆိုခဲ့ပါတယ်။သူမရဲ့အဓိကနိုင်ငံသားရေးမူဝါဒမိန့်ခွန်းပြောဆိုရမှာအကြမ်းဖက်လှုပ်ဆောင်မှုတွေကြောင့်ဒုက္ခသည်တွေထွက်ပြေးတင်းရှောင်ကြရတဲ့ဖြစ်ရပ်ကိုပြစ်တင်ဝေဖန်လိုက်ပြီးလူသားလူကြီးကြုံနေရတဲ့ဘေးဒုက္ခအတွက်မြန်မာအစိုးရအထူးသဖြင့်စစ်တပ်မှာအပြည့်အဝတာဝန်ရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ရက်ဆက်စွာပျက်စီးရပျက်စီးကြောင်းလှုပ်ဆောင်နေမှုတွေရပ်တန့်သွားစေဖို့အတွက်နိုင်ငံတကာမိသားစုနဲ့အတူလှုပ်ဆောင်တဲ့နေရာမှာပြည်ထောင်နိုင်ငံအနေနဲ့ဦးစီးဦးဆောင်ရဲ့ပြုတဲ့အခမ်းကဏ္ဍကနေပါဝင်မယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ပြောဆိုခဲ့တဲ့စကားအတိတ်ပဲရနိုင်ငံသားရေးဝန်ကြီးဟာအခုချိန်မှာမြန်မာစစ်ကောင်းဆောင်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးရှေ့ကိုပို့ဆောင်နိုင်ရေးအတွက်ကြိုးပမ်းတင်ပါတယ်။ဒီအချက်ကိုရုရှားနဲ့တရုတ်တို့ကကန့်ကွက်ကြပါလိမ့်မယ်။ဒါပေမဲ့ပြည်ထောင်အစိုးရဟာပြစ်မှုကျူးလွန်တဲ့သူကိုအရေးယူမှုပြုလုပ်ဖို့ကြိုးပမ်းတဲ့နေရာမှာဥဆောင်မှုကဏ္ဍကနေလှုပ်ဆောင်တင်ပါတယ်ဒီလိုသာတာဝန်ခံလှုပ်ဆောင်မှုမရှိဘူးဆိုရင်မင်းအောင်လှိုင်အနေနဲ့ကင်းလွတ်ခွင့်ရထားသလိုဆက်ပြီးတော့လုပ်နေပါလိမ့်မယ်ဒီလိုရေးယူလှုပ်ဆောင်တာဟာတရားမျှတမှုအတွက်တစ်ခုတည်းနေမကပါဘူးနောက်အနာဂတ်မှာမတရားမှုတွေထပ်ပြီးတော့ဖြစ်ပေါ်မလာအောင်ဟန်တားရလေရောက်ပါတယ်စသဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့မြန်မာနိုင်ငံမှာမီဒီယာပေါ်ပြင်းပြင်းထန်ထန်ထိုးနှက်ခံရပြီဆိုပြီးရေးသားထားတဲ့ ANI တဲ့အွန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးကြပါမယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့ပြည်တွင်းနဲ့ပြည်ပမီဒီယာတွေဟာစစ်အစိုးရအုပ်ချုပ်ရေးလက်ထက်ကလုံခြုံရေးကိုအကြောင်းပြပြီးတော့ဖိနှိပ်မှုတွေပြုလုပ်ခဲ့တဲ့လူမျိုးဒေါ်အောင်ဆန်းစုကြည်ရဲ့ဒီမိုကရေစီတပိုင်းအစိုးရရဲ့လက်အောက်မှာပြင်းထန်ထိုးနှက်တိုက်ခတ်မှုတွေနဲ့ကြုံတွေ့နေကြရတယ်လို့သတင်းသမားအများအပြားက CPG ကိုပြောဆိုတဲ့အကြောင်း CPG ရဲ့ website မှာဖော်ပြထားပါတယ်။အာဏာပိုင်တွေဟာစစ်ဆိုးရလက်ထက်ကဥပဒေတွေကိုလိုနီခေတ်ကပြတ်ထန်းနေတဲ့ဥပဒေတွေကိုအသုံးပြုပြီးတော့သတင်းရေးသားတင်ပြမှုတွေအပေါ်ဘက်ပေါင်းစုံကနေဖိနှိပ်နေတာဖြစ်တယ်လို့ဆိုပါတယ်သတင်းသမားတွေ တက်ကြွလှုပ်ရှားသူတွေကဒီဥပဒေတွေဟာပြင်ဆင်တင်တာတွေရှိသလိုဖျက်သိမ်းတင်တာတွေလည်းရှိပြီးဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲဖို့အတွက်အခိုင်အမာမဲပေးပြီးတော့ရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာပြုပြင်ပြောင်းလဲမှုတွေပြုလုပ်မယ်လို့မျှော်လင့်ခဲ့ကြတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ဥဆက်မိုးဝေကောက်နှုတ်တင်ပြသွားတာပါအခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးက
carrot and stick
ဖြစ်ပါတယ်ဆာလုံးပေါင်းက c a r r o t carrot ကမုံလာဥနီAND N ကနှင့် STICK STICK ကဒီနေရာမှာနန်းနောင်အဖြစ်သုံးထားပြီးဒုတ်လို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကရူခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မုံလာဥနီနဲ့ဒုတ်ဖြစ်ပါတယ်။ဒီအသုံးကတော့လာမောင်းသူတို့ကသူ့မောင်းတဲ့လှဲကိုဆွဲတဲ့လရှိမှာမုံလာဥနီကိုကျိုးနဲ့ချီထားတဲ့ဒုတ်ကိုလက်တစ်ဖက်ကနေကင်ပြီးရှေ့ကနေတန်လန်းချပြထားကမလုံးပေးပြီးမောင်းတယ်လို့ကြံလက်တစ်ဖက်ကနေလဲလာအနေနဲ့လဲကိုမြန်ဆွဲရလေးအောင်ရိုက်ဖို့ဒုတ်ကိုကင်ထားတဲ့ရုပ်ပုံကနေဆင်းသက်လာတာဖြစ်ပါတယ်။လာကလည်းမုံလာဥနီကိုစားနိုင်ဖို့ပီလိုမီနာပြေးလေဝေးလေဖြစ်နေတယ်လို့အချိန်ထဲမှာပဲနောက်ကကင်ထားတဲ့ချိန်နဲ့ရိုက်ခံရရင်နာမဆိုးလို့မတတ်တာပဲပြေးရတဲ့အဖြစ်ပဲဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကအထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာသုံးနာကြပြီးဖြစ်ပါတယ်။မုံလာဥနီကတော့ပေးတဲ့မလုံးနေဖြစ်တဲ့ငွေအကူအခွန်ငွေရှော့ချမှုစသဖြင့်တို့ဖြစ်ပြီးဒုက္ခတော့လက်နဲ့အင်အားသုံးတာဒဏ်ခပိတ်ဆို့မှုတွေချမှတ်တာစသဖြင့်ကိုရည်ညွှန်းတာဖြစ်ပါတယ်။ကျမတို့မြန်မာမှာ6တလဲ6တခါမိစတစ်ဖက်ရေမှုတစ်ဖက်ဆိုတဲ့ဆိုရိုးစကားတွေနဲ့တူတယ်လို့ဆိုရမှာပါ။ idiom အသေးပဲကတော့တခုခုဖြစ်မြောက်ရေးတွေစုပေးတံပေးစနစ်ကိုကျင့်သုံးတာနဲ့တူတယ်လို့ဆိုရမှာပါ။ဒီအသုံးနဲ့ပတ်သက်တဲ့ George Scoopy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The carrot and stick approach to motivate the factory workers is getting good results.
လုပ်ငန်းရှင်တွေကစိတ်ယုံလုပ်သမားတွေပိုလုပ်ငန်းတွင်ကျေစီဖို့စုပေးတံပေးစနစ်အသုံးပြုတာရလကောင်းတွေထွက်ပေါ်နေတာတွေ့ရတယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The carrot and stick approach to motivate the factory workers is getting good results.
ခုခုဖြစ်မြောက်ရေးတွေစုပေးတံပေးစနစ်ကိုကျင့်သုံးရဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Carrot and stick.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒါန်တင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာစင်တွေမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါကိုသားညူကအစီအစဉ်တင်ဆက်ပြီးတော့ဒီအစီအစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုင်းစီစဉ်ကနေပြီးတော့ကျူးစွပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်ပခလုံခြုံရေးနဲ့လူခွင့်ရေးဘေးရာကဦးစားပေးဖြစ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာပါရခိုင်ရေးကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံရေးမှာပို့ပြီးတော့နေရာရလာပါရယ်ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်ကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုပဲလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုဟန်ချက်ညီမြောင်လို့ဆောင်ရနိုင်မဲ့နီလန်ရောင်ဖြစ်နိုင်ပါလားအခုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥညုံမြင့်ကိုညုံမြင့်ပါကိုညုံမြင့်ကတော့ယင်းမြန်မာပီစင်တာကတာဝန်ရှိသူတူဖြစ်ပါတယ်ခင်ဗျသူဟာဒီမြန်မာနိုင်ငံညီငယ်လုပ်ငန်းစဉ်တွေမှာလည်းဒေါ်လေးတက်ကြောက်ကြောက်ပါဝင်ခဲ့သူဖြစ်ပါတယ်နောက်တူကတော့ဒီလူငယ်နဲ့လူမှုသဟစာစာဖြစ်ရေးစင်တာကအမှုဆောင်ညွှန်ကြားရေးမှူးကိုသက်ဆွေဝင်း2ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးကိုညုံမြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုညုံကြားပါလားခင်ဗျ
โอเค
ခုနကကျွန်တော်ပြောသွားလို့ပါပဲအခုရခိုင်ပြည်နယ်ကိစ္စကိုချင်းကပ်တဲ့နေရာမှာအစိုးရအာဏာပိုင်တွေဘက်ကဒီလုံခြုံရေးရှုထောင့်ကိုပို့ပြီးတော့ပြောလာဆိုလာတယ်ကျွန်တော်တို့လေ့လာတော့မြန်မာလူထုအများစုကလည်းလုံခြုံရေးရှုထောင့်ကိုတော်လေးပြောကြပါဗါတယ်အဲ့တော့လူခွင့်ရေးအခြေအနေကဒီကိစ္စမှာတော်လေးဘေးရောက်သွားပြီဆိုတော့ဝေဖန်တယ်ရှိပါတယ်ကိုညိုဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျအ
ဲ့တော့အစိုးရနဲ့ဒီတာဝန်ရှိတဲ့ပြည်သူအနေနဲ့ဒီအနေအထားကတော့သူတို့
မလို့မဖြစ်လို့ရတယ်လို့ကျွန်တော်ယူဆပါတယ်။ဒါနဲ့လည်းတစ်ဖက်မှာအာဒီတမ်တော်ဘက်ကပြန်ချင်နေဆိုရင်ခုနကတော့ conduct လို့ခေါ်တဲ့ဒီလူခွေဒီပေါ့နော်တမိတပါတွေပြောကြည့်လို့ရင်းတပ်ဖက်ခွေနေနေနေအာတကယ်လို့များဥပဒေရဲ့ပြန်ပါတမ်တော်ရဲ့ဒီကဲဒီဒီကိုကြောလွန်ပြီးတော့လောက်ကဲကိစ္စတွေမှာလည်းအရေးကြီးတယ်ဆိုတာကိုတွေ့ရပါတယ်။အဲ့တော့တစ်ဖက်မှာဒီချင်းကရဲ့ commander ချက်အာနမတိကတော့အကျန်းဖက်သမားဒီလေယူဆရတယ်အကျညာထားတဲ့အစိုးရမျိုးပြီးတော့ကျညာထားတဲ့ဒီရစံအကျန်းဖက်ဒီအာဆက်ကနေမြန်မာဒါတပုတ်ကိုခလာခေခေချင်းရလောက်ပါတယ်ဒါကတကယ်တော့အမေရိကန်ပြည်တော်စုမှာဒီကျွန်တော်တို့အာ911ပြီးတဲ့အချိန်မှာအကျန်းဖက်သမားဒီဘလို့တိုက်တွေ့ခဲ့လဲဆိုတာလေဒါလေးစဉ်းစားစရာချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမေရိကန်ဘယ်နီအမေရိကန်မှာကွာခြားချက်တော့ရှိအောင်ရှိပါလိမ့်မယ်။ဒါပေမဲ့နိုင်ငံတိုင်းမှာနိုင်ငံတော်အစိုးရတွေအနေနဲ့အကျံတဲ့သမားကိုဟောကန်ကြွေတဲ့နေရာမှာအကြပ်သားကိုကန်ကြွေပြီးတော့သူတို့မှဒီ Geneva Convention မှာမရှိပါဘူး။ဒီလိုတိုင်းပြည်မှာဟောကန်ဒီဆေးရောက်ဖြစ်ပါတယ်ဆိုပြီးရိုက်တဲ့တရင်ဌာနကတက်လာပြီးနဲ့ဟောလာဘဝန်တယ်မှာဒီကျွန်တော်တို့တော့တော့မှာဒီချစ်တင်ကလည်းတက်ခံပြီးနေတာဟုတ်ဒီလို site ဆိုပြီးတော့ပတ်ဖြစ်ပါဘူး
။ဒါပေမဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်အာပြည်တွင်းထဲမှာလူခွန်ကြီးချိုးဖောက်မှုတွေကြောင့်လူသိန်းနဲ့ချီပြီးတော့သိန်းစွာအခုဆို9သိန်းဒီပါပေါ့ထွက်လာရတယ်ထွက်ပြေးရတယ်ဆိုတဲ့အမြင်မျိုးပေါ့အချင်းဒီမျိုးရောက်နေပါတယ်ခင်ဗျအဲ့တော့ဒီအချင်းဒီမှာပြောမယ်ဆိုရှင်လူခွန်ကြီးချိုးဖောက်မှုတွေမရှိဘူးလို့လုံးလုံးပြောလို့ရရဲ့လား
ကျွန်တော်တို့ဒီအနေထားကဒီရွာတွေကနေထွက်ပြီးတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေဆိုရလူတွေနောက်တော့တခြားအာတိုင်းရင်းသားတွေဆက်သူအနောက်ကရခိုင်အာဒီတိုင်းဒါဒီပတ်ချိတ်ရဲ့အပေါ်မှာကာကအတန်ရှုပ်ထွေးတဲ့အနေအထားမှာဖြစ်ပါတယ်။အဲ့လိုရှုပ်ထွေးနေတဲ့အချိန်မှာခုနပထမတည့်ရက်နေ့လောက်မှာဒီတိုင်းဒါဒီတပ်ဖြတ်ကားတွေဒီလူဘာသာဝင်တွေစုလိုက်ပြန်လိုက်တက်ခန့်ကလျာရအချိန်မှာပြန်လေပုံပြန်မှုတွေရှိနိုင်ပါတယ်။ဒါတွေကလည်းဖြစ်နိုင်ပါတယ်။လူစေချုပ်ပေါက်မှုတွေကဖြစ်နိုင်ပါတယ်။ဒီလိုဟာမျိုးတွေဖြစ်လာတဲ့အခါမှာဒါကိုဒီလက်နိုင်ငံလိုအနေနဲ့ကျွန်တော်ဟာဒီမဟုတ်နိုင်ငံတွေကိုကြံပေးနိုင်ရရှိမယ်ဆိုရင်သူတို့ကန်ကွယ်ပုံကန်ကယ်မှုနဲ့ဆက်ဆံမှုဆက်ဆံမှုကဟိုကျွန်တော်တို့ဒီကျွန်တော်နဲ့မှာချင်းလေးတစ်ကောင်ဆွေးလို့ကျွန်တော်ဒီတစ်ခုလုံးမျိုးချုပ်ပြတာအင်းဒီတစ်ခုလုံးမျိုးချုပ်ပြတယ်ဆိုတဲ့ measure ပေါ့နော်သူတို့ဒီတိုက်တာမှုစံအင်းမြင့်နေတဲ့အချိန်မှာလေဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်နားလည်မှုနိုင်ငံတကာနဲ့မြန်မာနိုင်ငံမှာရှိနေတဲ့အာဏာပိုင်တွေနဲ့နားလည်မှုလဲသွားတဲ့ဒီလိုမျိုးမဖြစ်တဲ့အာဒီ defendant ဖွဲ့ဆွဆွဲမှုတွေအစိုးရပြင်ပြီးတော့ဟလာဒီနေ့ချင်းတွေကိုထုတ်ပြန်နိုင်တဲ့လင်ထားတွေဖြစ်နေလို့ကျွန်တော်တင်ပါတယ်
ဟုတ်ကဲ့ခင်ဗျာကုညုံမြေလေးလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ပင်တိုင်းဆွေးနွေးမဲ့ကုသက်ဆွေဝင်ဖိတ်ခေါ်ကြပါလိမ့်မယ်ကုသက်ဆွေဝင်ခုနကကုညုံမြေဆွေးနွေးကြကြားမိပါပါသူတို့ကတော့ဒီကုညုံမြေရဲ့အယူဆကလည်းလက်ရှိနိုင်ငံရဲ့အနေအထားပေါ်လုံခြုံရေးရှုထောင့်ကနေပြီးတော့ gain တွေ့တယ်နောက်တစ်ဖက်မှာလူခွင့်အခြေအနေနဲ့ပတ်သက်လို့သူပြောတော့ရလဲရှိပါတယ်ဘာများဆွေးနွေးလို့ပါလဲ
ဟုတ်ကဲ့နိုင်ငံလုံးလူနိုင်ငံလုံးလူပြောနေကြဟုတ်ကဲ့တကယ်လည်းဒီခိုင်ကြပ်နာကဒီအာဆာတိုက်ဆိုင်မှုကတကယ်နိုင်ငံလုံးလူချက်ကိုတကယ်နောက်ကျပြီးနိုင်ရဲ့လို့ဒီနေရာကြီးရဲ့ဒီသူကဆက်ချမ်းမှုတစ်ခုနေလို့ဒီနေကြလို့ဒါဆိုတော့ဒီလိုပြောလို့ရတယ်အဲ့တော့ဒီအာဆာဖွဲ့ကိုအကြံပေးဖို့ကိုရည်ရွယ်ချက်တယ်ဆိုတော့ဒီမှာထွက်လာတဲ့သူတို့ဒီ family နဲ့လည်းဒီပဲရှိပြီးသူတို့ဒီလုံခြုံရေးချားတဲ့ပုံစံတွေဖြစ်ပြတကယ်လည်းဒီအကြံပေးအဖွဲ့ကိုခါလာတယ်ဒီကအဖွဲ့လောက်ထိဆောင်လို့ဆိုတော့ဒီရုံးမြောက်ဆိုတာမျိုးတွေဒီလိုဖြစ်နေကြတယ်ဒီစကားမှုကိုကျွန်တော်တို့ကဘယ်လိုဖြစ်ဟိုဆက်မဲ့လာလဲတကယ်လို့ဒီနိုင်ငံမျိုးကြီးဆက်မဲ့ဆက်မဲ့လာလားဒီခါပြီးဆောင်ဒီအကျန်းဖက်ကိုရဟာမျိုးကကျွန်တော်တို့ implementation မှာဒီအကျန်းဖက်အဆုံးရောက်ပါလာရေးဆိုတော့ဆက်ဆက်မှုကိုဒီတက်မဲ့ကျလာတာတို့မှုကျွန်တော်တို့ဒီတခြားသောဒီတန်းတာလက်မဲ့ကန်လို့ရှားမှုဖြစ်တဲ့ဒီဝါးလေးတွေဒီပိုကန်လေးတွေဒီရှမ်းပြည်တို့ပြည်တို့ကကဲရလက်မဲ့ကန်လေးတွေဒီလက်မဲ့ကန်လေးရှားမှုတစ်ခုဆိုရင်လုံးပါလားဟိုတက်မဲ့ပါလားပေါ့ဒီ channel တွေကဘာလို့ဆိုလို့ရှိရင်အရင်ကဒီအကျန်းဖက်ဆွဲဆိုပြီးတော့ဒီအခုကနေတော့တက်မဲ့အဲ့ကြတော့ဒီသမတ်ချက်တွေလေကျွန်တော်တို့ပြန်ပြီးတော့စဉ်းစားမှုတွေပါလိမ့်မယ်။နောက်ပြီးတဲ့အခါကျတော့ကျွန်တော်တို့ဒီနိုင်ငံတော်လုံခြုံရေးဆိုတာမျိုးကိုချောင်းပြပြီးတော့ဒီတစ်ခါမှလည်းဒီဘာသာရေးလူမျိုးဘဝနေတာဆိုပြီးဘာသာရေးလူမျိုးဟိုပြက်ပြာရေးဖြစ်အောင်လုပ်လေဒီချက်ပေါ်မျိုးမျိုးလေးရှိရဲ့။အကလားကြီးကျွန်တော်တက်ပြစ်ဆိုတာမျိုးဒီကလားကြီးဟိုအခုဒီတော့ဖြစ်ခဲ့တဲ့အင်းကြီးပြက်ပြာဆိုလို့ရှိရင်ဒီနိုင်ငံကလည်းပြောတာတော့ဒီ6000ကျော်ကျွန်တော်တို့အသက်ဆိုင်ရတယ်ဆိုလို့ပြောတယ်။ဆိုတော့ဒီလက်ရှိမှာတော့ဒီအင်းကြီးကဆရာဦးတော်ပေါ်လာတယ်။အဲ့တော့ဒီသားကြီးကတော့ကျွန်တော်တို့ဒီလိုဒီကတကယ်တကယ်အကျဉ်းဖြစ်နေပြီဆိုတော့ဒါမျိုးဟိုမြေကြီးမှာတက်ပြစ်ခွင့်တကယ်လည်းမရှိဘူး။ဒါအ
င်းတယ်ဒီပြင်းပြမှာမြည်
ဟုတ်ကဲ့
ဒါမျိုးကလည်းလူခွင့်ချုပ်ဖို့မရှိဘူးဆိုတာမျိုးတော့ပြောလို့မရဘူးလူခွင့်ချုပ်ဖို့ကလည်းနည်းနည်းရှိပါလေဒီတစ်ခါတော့ကချင်မှာပဲဖြစ်ဖြစ်ချင်းပြည်မှာပဲဖြစ်ဖြစ်ပြည်ပြည်မှာပဲဖြစ်ဖြစ်တန်တဲ့ဒီသာဘောကောဒီဖြစ်ဖြစ်ရဲ့ဒီသားတွေကဒီဖြစ်ဖြစ်ရဲ့ဒီသားတွေကကျွန်တော်ဒီကျမတော်ကနေကျွလို့ရဲ့ဒီစားတွေလည်းအများကြီးပဲ
ဟုတ်ကဲ့ကုသဆွေဝင်ကျေးဇူးပါကျွန်တော်ကိုညုံမြင့်ကိုပြန်လှည့်ပေးကြပါလေကိုညုံမြင့်ခုနကကုသဆွေဝင်ပြောသွားတဲ့ထက်မှာအချက်နှစ်ချက်တွေ့ပါတယ်အာဆာနဲ့ပတ်သက်လို့ဒီလုံခြုံရေးကိုတကယ်ပဲမြန်မာလုံခြုံရေးကိုမြန်မာနိုင်ငံအချို့ချာနာလုံခြုံရေးကိုအာဆာဖွဲ့ကြီးကတကယ်ပဲထိခိုက်နိုင်လို့လားဆိုတဲ့မေးခွန်းနောက်ဒုတိယချက်ကဒီရခိုင်ကိစ္စရိုဂျာကိစ္စပြောမယ်ဆိုရင်ဘာသာရေးရခွဲခြားမှုတွေပါပါလာတယ်ဆိုတဲ့အမြင်ဒီအမြင်နှစ်မြင်နဲ့ဒီနှစ်ခုနဲ့ပတ်သက်လို့ကိုညုံမြင့်ဟိုခက်တူတူပေါ့နော်ဘာများတုံ့ပြန်လို့ပါလဲအမှန်
တိုင်းပြောရင်တော့ဒီအာဆာကြောင့်အစကစတဲ့တော့ဒီအစိုးရတဲ့တပ်တော်တကနေပြီးတော့ဒီမွတ်စလင်ကျေးရွာတွေဝင်ဖြစ်စီတာမဟုတ်ပါဘူး။ဒါကတစ်ချက်။ဒီအစရဲ့ဟာကမြို့သားလူကြီးကြီးချိတ်ခိုက်တလားဆိုရင်ကျွန်တော်ချိတ်ခိုက်တယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ခုကဒီအကျန်းဖက်ကိုဒီချဲဝစ်ဆိုတာကတပါးကြီးဒီချင်းကျော်ကနေပြီးကျင်းရတာပါ။တပ်မတော်ကသူ့အတွက်ကျင်းရတာမဟုတ်ပါဘူး။အဲ့တကြောင့်အစိုးရအနေနဲ့ဒါကို category နောက်ကျွန်တော်တို့ဒီဒီလက်ရှိဒီမိုကရေစီအစိုးရကနေပြီးတော့ဒါကအကျန့်တက်အဖွဲ့ဖြစ်ပါတယ်လို့ကျွန်တော်ကဖြစ်ပါတယ
်ကိုသက်ဆွေဝင်ခုနပြောသွားတဲ့ခါမှာအာစာအဖွဲ့ကတကယ်တမ်းခိုင်မာတောင်တင်းတဲ့လက်နက်ကိုင်အဖွဲ့စည်းမဟုတ်ဘဲနဲ့မီဂျိုမောင်းပြက်နဲ့တိုက်နေတဲ့အဖွဲ့စည်းလို့အဖွဲ့စည်းတရက်ကနိုင်ငံတော်လုံခြုံရေးကိုထိခိုက်ပါမလားဆိုတဲ့သူကမေးခွန်းရှိပါတယ
်ဟုတ်ကဲ့အဲ့ဒါကခုနပြောတယ်လို့ပဲဒီဂါဇာတပ်တွေမှာဖြစ်နေတဲ့ history စတဲ့နဲ့ Palestinian ဒီလူမျိုးတွေပြစ်ကတ်တက်မှာသူတို့ရဲ့ဒီဟာကိုအကျန့်ဖက်နှိမ်နှင်းတဲ့အနေနဲ့ကြိုက်တွေ့ပါတယ်ဒါနဲ့စင်းရဲနေရဂျင်းနဲ့ပေါက်တဲ့လို့လောက်ဒီပေါ်နဲ့ပြစ်တာကိုဒီလောက်ကြည့်တုတ်ကြင်ရသလားဆိုတဲ့အလင်းထားကဒါမိကုံဖြစ်ပါတယ်အဲ့ဒီမှာတော့လောက်ပါသေးစိတ်ကမရှိပါဘူးဒါနဲ့ဘာကြီးလာတော့လုံးလို့မရဘူးဆိုတော့ဒါ double standard ဖြစ်တယ်ဒါကဟိုကျွန်တော်တို့ဟာလာဗမာဝေတော့ရိုက်စီကျွန်တော်လည်းတိုက်ကြည့်မှာတော့ကျေးဇူးကြိုက်တော့ကိုင်းရင်းချက်ပဲခါမျိုးနဲ့ရှုတော့နေတယ်ကျွန်တော်ခံကြည့်တယ်လို့ကျမလေ
းဟုတ်ကဲ့ခင်ဗျာကျွန်တော်တရရှင်တွေအလှည့်ပေးကြပါတယ်ခတ်တူတူလေးဆွေးနွေးကြပါခင်ဗျာဆွေးနွေးခြင်းနဲ့တရရှင်နဲ့များလို့ပါကုစုဝေရင်လုံးဖိတ်ခေါ်ကြပါလေကုစုဝေဆွေးနွေးလို့ရပါတယ
်အချုပ်အချာအာဏာဆိုတဲ့နေရာမှာကျွန်တော်ပြောမယ်ဆိုရင်အဲ့ဒီမီးကျုံမောင်းပြင်းတဲ့အာဆာအဖွဲ့ကစစ်တဲ့ခက်တဲ့ကိစ္စတွေမဟုတ်ပါဘူးဥပမာနိုင်ငံသားမဟုတ်တဲ့သူတွေကကျွန်တော်တို့နိုင်ငံကညီရပိုင်ဆိုင်မှုတွေပြီးတော့ချင်းကျွန်တော်တို့ရိုးရာညီချင်းမှုတွေပေါ့နော်အထွေထွေပေါ့ဒါတွေကိုလွှမ်းမိုးဖို့ပေါ့ဟိုပိုင်ဆိုင်ဖို့เนาะကျွန်တော်တို့အစဉ်အလာတွေကိုဟိုကျွန်တော်တို့အစဉ်အလာတွေနဲ့မဆိုင်တဲ့အယူအဆတွေလွှမ်းမိုးဖို့ဆိုတာဒါအချို့အချာနာကိုထိခိုက်တာပဲပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်ပြောမယ်လူခွေးဆိုတာတော့ဗျာကျွန်တော်တို့ဒီကုလသမဂ္ဂပြည်ညင်စာရအရာအဖွဲ့ဝင်တဲ့နိုင်ငံအားလုံးကဒါကိုလေးစားလိုက်နိုင်ရပါတယ်မလိုက်နိုင်လို့မရပါဘူးဆိုလို့ရှိရင်ကျွန်တော်တို့တက်မတော်အနေနဲ့လည်းနိုင်ငံတကာနဲ့ညီမောင်တန်းနိုင်တဲ့အဲ့မှာတော့ဖြစ်ဖို့အတွက်လူခွင့်ကိုလေးစားရမယ်တင်းနှံနေပေးရမယ်ပေါ့နော်ပြီးလို့ရှိရင်နောက်တစ်ခုကျွန်တော်ပြောချင်တာကဒီဘူးဖြစ်ခဲ့တဲ့ပြဿနာတွေထဲမှာဒီတတိယအမျိုးတလာတွေထဲမှာပေါ့လေဗျာဒီရိုညာတွေဟိုခုနှစ်သိန်းလောက်ထွက်သွားတယ်ဆိုတဲ့တင်းကအသားပိတ်ပြီးတော့ဟိန္ဒူတွေအတက်ခံရတဲ့အပိုင်းတွေမြုပ်နေတယ်ဒါကြောင့်မို့လို့ကျွန်တော်တို့တက်မတော်အနေနဲ့ရတော့ဗျာခက်နဲ့အညီနိုင်ငံတကာနဲ့ညီမောင်တန်းဖို့ကတော့နော်ဒီလူခွင့်ကိုလေးစားရမယ်တင်းနှံနေပေးဖို့လိုမယ်နော်မြင့်မားစိတ်ကိုချက်ပြီးတော့ဟုတ်ပါဗျာအမြင်ကြည်ကျင်းနဲ့ကဘာကြီးကိုရှင်းပြရလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနောက်တစ်ယောက်တော့ရှင်တူဖိတ်ခေါ်လိုပါလေကိုလာမြေကိုလာမြေတိုးတိုးလေးဆွေးနွေးပြပါခင်ဗျာ
နိုင်ငံရဲ့လုံခြုံရေးအချုပ်အခြာအာဏာနဲ့လူခွင့်ရေးကြေတနာအဲ့ဒါတွေကိုစဉ်းစားတဲ့အခါမှာအဲ့ဒီနိုင်ငံရဲ့ပုံမျိုးတွေ့တဲ့မှုအခြေအနေပေါ့နော်အဲ့ဒါကိုလည်းထည့်ပြီးစဉ်းစားသင့်တယ်ထင်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဥပမာတစ်ခုပြောပါမယ်ဒီဘောမင်းနန်းတက်တဲ့အခါကျတော့မိမိမင်းသားတွေစုလက်ကြုံလိုက်ပတ်တယ်တတ်တော့အဲ့ဒီမင်းမိမရှိတဲ့ဗမာကဒါကိုကန့်ွက်တယ်ကန့်ွက်တော့ကိမ္မင်းကြီးကဘာပြောလို့လဲဒါကျွန်တော်တို့ရဲ့အချုပ်ချာအာဏာပဲတဲ့ဒါကိုဝင်ဆွတ်ကြမလို့လို့ပြောတယ်သူတဲ့ခါကျတော့အင်္ဂလိပ်ဗမာကအဲ့ဒီခေတ်ကကျွန်တော်တို့ပါတီမိုက်ဒီမိုကရေစီစနစ်ကိုကိုးစားပြုပြီးတော့သူ့အမြင်ကိုပြောတာဖြစ်တယ်ကိမ္မင်းကြီးကတော့ဂရေဒီစနစ်ကိုကိုးစားပြုပြောတာဖြစ်အဲ့တော့အမြင်နဲ့မတူဘူးနော်ရောက်နေတဲ့စနစ်တွေမတူလို့ဒီလိုဖြစ်မြင်နေမတူတာပါဒီကနေ့လည်းပဲကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီကိုခုမှကျင့်သုံးဆဖြစ်သေးတယ်ပြည်တွင်းစစ်ကြီးကလည်းရှိနေသေးတော့ဘုလုံးကထုတ်ချာအာဏာတို့လူခွင့်ရေးတို့စဉ်းစားတဲ့အခါနိုင်ငံရဲ့အခုရောက်နေတဲ့အမျိုးသမီးမှုအဆင့်ကိုကျွန်တော်တို့ထည့်မစဉ်းစားဘဲနဲ့ဘလို့မှမရပါဘူးဒါကြောင့်မို့လို့နိုင်ငံကြီးတွေအနေနဲ့လည်းပဲအရင်တော့ကလိုပိတ်ဆို့ရေးယူတာတွေရော့ပြန်ကျင့်သုံးမယ်ဆိုရင်ကျွန်တော်နိုင်ငံကဘာမှ ဟိုကုန်းကောက်ကြမရှိတော့အခြေအနေရောက်သွားနိုင်မှာ
ကျွန်တော်ကို
ယ်တက်ကလည်းပဲပေါ့နော်ကျွန်တော်နာဆုံးမှာ
ဟုတ်ကဲ့
ဒီဒီစဲမြန်မာခေါင်းဆောင်နေရလဲပဲအခုလိုပြဿနာကိုဟဲ့လားဒီပြည်သူတွေအဆင့်လောက်ကစပြီးတော့နားလဲပြီးတော့တဖြည်းဖြည်းချင်းဖြေလျှော့တဲ့အဆင့်မျိုးကိုတော့ကြိုးစားပြီးတော့ပေါ့နော်ကြိုးမြင်ပြီးတော့အဲ့လိုကြိုးစားရင်တော့အကောင်းဆုံးဖြစ်ပါမယ်လို့ကျွန်တော်
โอเคกูละเมเจซุบานอกเตี่ยวกูเฟกขอจิมาเนกูตักไข่ตูตูโลเลยซุนิไปวะคะเนี
่ยชุชันอันโลเคชั่นละโลชิยดีบี้เดมมาดอชอบงกวนเนาะทรีตาเมตูโกไรนเปาะเกบูดาเวลูกขุนยีอุบรีโกเปลี่ยนละต้องตับโลวี้เดตูโกไรนเปาะเกบูดาเวนอกจากโดนัททรัคลูกขุนยีเนี่ยနိုင်ငံတော်ชุชันอันเบียอุซาไปเลยซุเมียนเนี่ยละเวเปซูဖြစ်နေနေลูกขุนยีเนี่ยชุชันอันกูနိုင်ငံတော်ชุชันมาเวอุซาไปจ่ายละลูกยีเวอะกูยะคันเคสมายะคันเคสมาอะดิกะเพชิไปเนี่ยเนาะကိုဗီယာနာကိုမရှင်အဲသူ့ရဲ့စီရင်ခံစာလေသူ့ရဲ့စီရင်ခံစာကိုတကဘာလုံးထောက်ခံတယ်မထောက်ခံတော့ဆိုအာစာဖွဲ့ဖွဲ့တစ်ဖွဲ့ပဲမထောက်ခံတာအဲစီရင်ခံစာဘာမှတော့အကောင့်တွင်ခေါ်ရသူထားလိုက်တယ
်ပင်တိုင်းဆွေးနွေးရသူတွေပြန်ပြီးအလှည့်ပေးကြပါလေအရင်ဆုံးကိုသက်ဆွေကိုဖိတ်ခေါ်ကြပါလေခင်ဗျာခုနကကိုစိုးဝေပြောသွားတဲ့အထက်မှာဒီအကြမ်းဖက်အဖွဲ့စည်းမှမဟုတ်ပါဘူးတဲ့နိုင်ငံသားမဟုတ်တဲ့သူတွေရဲ့လွှမ်းမိုးမှုဟာအချို့အချာနာကိုထိခိုက်ပါလေတဲ့အဲ့တော့ဒီအခြေအနေပေါ်မှာတည်ပြီးတော့ကျွန်တဲ့ threshing တွေသူဆွေးနွေးထားတာတွေကိုပြန်ပြီးတော့တုံ့ပြန်ဆွေးနွေးပေးပါအောင်ကိုသက်ဆွေ
ဘယ်နည်းရစ်ကံမြန်မာနိုင်ငံကဖွင့်ပြမှုလို့လာမျိုးလားဆိုတော့ကြိုက်ကြတာကိုလိုရတယ်အဲ့တော့ဘယ်နည်းရစ်ကကျွန်တော်ရောက်ခုတဲ့ခါကျတော့ဘယ်နည်းရစ်ကလမ်းနေရောကျွန်တော်မီးပိုင်းဆိုင်ရာတွေရောကျွန်တော်တို့ဒီခက်စစ်ပစ္စည်းပိုင်းရောသူကတနည်းတာလိုရတာတော့ဒီမှာဒီကသာနေတယ်အဲ့ခါကျတော့ဒီအဲ့ဒီအလုပ်သမားတွေကဘယ်နည်းရစ်ကလူတွေကဘင်္ဂလီတွေကမြန်မာနိုင်ငံကိုဘာကြောင့်ဝင်လာပြီးတော့ဒီမှာလုပ်လို့မလဲကျွန်တော်စဉ်းစားလို့မရအောင်အဲ့တော့သူတို့ရဲ့ဘဝတွေသူတို့ရဲ့တက်တွေရှင်းပြီးတော့ဘာလို့မြန်မာနိုင်ငံထဲမှာလာပြီးတော့ဒီလူတွေကအလုပ်လုပ်မှလေးဆိုတဲ့အနေနဲ့ကျွန်တော်အများကြီးမီးတယ်အဲ့ဒါလေးကျွန်တော်စဉ်းစားမှုပါလေ
။ဟုတ်ကဲ့။
ဒီလူတွေကဂျန်နဒါကဟိုရာသာရမရာသာရဆိုတဲ့ဟာရလေကျွန်တော်မှအထောက်အထားကြီးကအများကြီးရှိခဲ့ပြီလေ။ဒီလိုလုံးနေတာဒီခွဲကျက်လူဟာမြဲမတက်ခင်တော့နိုင်ငံသားသုံးဖို့ထူကကျက်လူဟာမျိုးလေရခဲ့တာမျိုးလေရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ချက်နေတဲ့လူတွေကလည်းဖြစ်နေလို့ရှိတဲ့အခါကျတော့အကုန်လုံးကဒီကပင်းနေပြီမဟုတ်ဘူး။ခိုးဝင်တိုင်းပြီမဟုတ်ဘူးဆိုတော့ကျွန်တော်လည်းသိကြတယ်။အချို့တို့ကကြည့်နေတယ်။တို့တော့ဒီလူတွေအကုန်လုံးကတော့ဒီခိုးဝင်တိုင်းပြီမဟုတ်ဘူးတော့ဟိုကကျွန်တော်လည်းသိကြတယ်။
ကိုညုံမြင့်ဒါဆိုလို့ရှိရင်လုံချုံရေးဘက်ကပြောလို့လူခွင့်ရေးဘက်ကနိုင်ငံတကာပြောနေတယ်ဒီအခြေအနေတွေကို balance ပေါ့နော်ထိမ့်ညိနိုင်မယ်လူခွင့်ရေးအခြေအနေကောလူဒီလုံချုံရေးမြန်မာနိုင်ငံရဲ့လုံချုံရေးအချို့ချာအနာပိုင်ရေးအခြေအနေရောထိမ့်ညိပြီးတော့သွားနိုင်တဲ့နည်းလမ်းတွေရောမရှိနိုင်ဘူးလား
အမှန်တရားတော့ရှိတယ်ခင်ဗျဒါကြောင့်လဲဆိုတော့ဒီကျွန်တော်ဒီမြန်မာနိုင်ငံမှာအစိုးရကတပ်တော်ရှင်ဒီခုနှစ်ဖြစ်ရှိပါစီဒီဒီမိုကရေစီလမ်းကြောင်းပေါ်မှာဟိုလာရောက်လာပြီးတော့တပ်တော်တွေနဲ့ဒီဒီနိုင်ငံကြီးတွေမှာဒီမဆက်ဖက်တဲ့အဲ့ဒီအတားတက်တည်ဖြစ်ပါလေ။ဟုတ်လား။ဒီဒီမိုကရေစီနိုင်ငံနိုင်ငံမှာရှိတဲ့ရှိတဲ့တက်တော်တစ်ခုအနေနဲ့ရှိနေတဲ့တူပြသားနေတာလည်းကျွန်တော်အကျဉ်းကိုမြင်နေရပါလေ။ဒီလိုချင်းလေးမျိုးမှာဒီအမှန်ပုံနဲ့လည်းပြောရမယ်ဆိုရင်တော့ဒီအာဆာနဲ့ဒီပဂလီရဲ့ရှာမှုတစ်ခုလုံးကဒီမှာဒီမှာနိုင်ငံကြီးရဒီအရေးချေထုတ်တစ်ခုဒီနေရာမှာဟိုဟင်ဂျယ်ဆိုတဲ့ဟာကိုစဉ်းစားပြုခံရတယ်မနလေးပါတဲ့အမှန်တကယ်အမှားတကယ်အလိန်တွေနဲ့ဒါဝင်ပြချပြဖို့ကြိုးစားတဲ့အခါမှာကျွန်တော်တိုင်းပြည်အားဖြင့်စိတ်ဝင်စားပြောမယ်ဆိုရင်ကြားမြတ်တယ်လို့ပြောရပါမယ
်ဟုတ်ကဲ
့ကျွန်တော်ဒီလိုက်ပေးနိုင်တဲ့ဟာတစ်ခုကတော့အစိုးရအနေနဲ့ဒီတဲ့ပို့ပြီးတော့ဒီ cooperation ပေါ့နော် international နဲ့ပတ်သက်ပြီး cooperation လုပ်ဖို့တော့တစ်ခုလုပ်ပါလိမ့်မယ်အဲ့ဒီအမှမလုပ်နိုင်ရင်တော့ခုနပြောပြလို့လိုက်တဲ့တင်ပြလိုက်ပုံရထွက်လိုက်ဒီနေရာထွက်လိုက်
ချိန်လဲဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဥညိုဦးမြင့်ကိုသက်ဆွေဝင်းနဲ့ကျွန်တဲ့တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်ဆက်စီရင်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကိုသားညိုဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လီလိုက်စီစဉ်ကိုနားဆင်ကြတာပ
ါအမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာအစိုးရအဆောက်အဦတွေနဲ့တခြားနေရာတွေကိုပိတ်မှတ်ထားတိုက်ခိုက်မှုတွေမှာစီမံကွက်ကဲနေတဲ့အဖွဲ့တွေကခေါင်းဆောင်တယောက်ပါဝင်အကြံဖက်အုပ်စုတွေရဲ့အဓိကခေါင်းဆောင်တွေကိုသတင်းပေးနိုင်ရင်စုငွေချိမြင့်မဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။အဘူဘက်ကာရှက်ကူဟာလက်ရှိအစိုးရကိုဖြုတ်ချပြီးတင်းကျပ်တဲ့အစ္စလာမစ်ဥပဒေအခြေခံတဲ့အစိုးရတရက်နဲ့အစားထိုးဖို့ကြိုးစားနေတဲ့နိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်အစွန်းရောက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာအယ်ကာအီဒါ၊အယ်ရှာဘပ်တို့လိုအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်ပြီးတိုက်ခိုက်မှုတွေကိုစီမံနိုင်လောက်အောင်အင်အားတောင့်တင်းလာခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့နံပါတ်2ခေါင်းဆောင်ရှက်ကူက2010ဇူလိုင်လတုန်းကအယ်ကာအီဒါနဲ့ပူးပေါင်းဖို့နဲ့အမေရိကန်အပေါ်ချိန်ချောက်မှုတွေအလုံးကိုအမိန့်ပေးခဲ့တယ်လို့အခိုင်အမာထုတ်ဖော်ပြောကြားထားပါတယ်။ 2012ခုဩဂုတ်လတုန်းကကုလဌာနချုပ်ရှိရာအဘူဂျာမှာအနည်းဆုံး22ဦးသေဆုံး80ဒဏ်ရာရရှိခဲ့တဲ့ကားဘုံးထောင်တိုက်ခိုက်မှုကသူတို့အဖွဲ့ရဲ့ပထမဆုံးအကြမ်းဖက်လုပ်ရပ်ဖြစ်ပါတယ်။2012ခုဧပြီလမှာတော့အဘူဂျာမှာရှိတဲ့နိုင်ဂျီးရီးယားအစိုးရသတင်းစာတိုက်ကိုဘုံးခွဲခဲ့ပြီးမကြခင်မှာပဲ VOA အပါအဝင်တခြားဒေသတွေနဲ့နိုင်ငံတကာသတင်းဌာနတွေကိုတိုက်ခိုက်မယ်လို့ချိန်ချောက်ခဲ့ပါတယ်။ရှက်ကူရဲ့ဦးဆောင်မှုနဲ့ Boko Haram အဖွဲ့ဟာကလေးတွေရာပေါင်းများစွာကိုပြန်ပြီးဆွဲခဲ့ပြီးတစားကန်တွေအဖြစ်အထမ်းသမားတွေအဖြစ်ဒါမှမဟုတ်တိုက်ခိုက်ရေးသမားတွေအဖြစ်အသုံးပြုခဲ့ကြပါတယ်။ရှက်ကူဟာအယံမြင့်မြင့်ပိန်သွယ်ပြီးအသားကနက်မှောင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံ UB မှာ1965နဲ့1985ခုနှစ်တွေအတွင်းမွေးဖွားခဲ့ပြီးခန်နူရီတိုင်းရင်းသားမျိုးနွယ်စုဖြစ်ပါတယ်။အာရဗ်ဟူဆာဖူလန်နီနဲ့ခန်နူရီဘာသာစကားတွေပြောတတ်ပါတယ်။သူ့ကိုနာမည်တူတွေဖြစ်တဲ့အဘူဘကာစကီခွာနဲ့အီမန်အဘူဘကာရှိုက်ကူးလို့လူသိလဲများပါတယ်။တရားမျှတမှုစွန့်ဝေအစီအစဉ်ကနေသူ့ကိုဖမ်းမိမဲ့နေရာကိုအတိအကျသတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာ9သန်းအထိပေးမယ်လို့အမေရိကန်ကကြေညာထားပါတယ်။သတင်းအချက်လက်တွေအကုန်လုံးကိုစုံစမ်းစစ်ဆေးမှဖြစ်တယ်လို့သတင်းပေးတွေဘသူဘဝဖြစ်တယ်ဆိုတာကိုလည်းလျှို့ဝှက်ထိမ့်သိမ့်ပေးထားမှဖြစ်ကြောင်းအမေရိကန်ကကြေပေးပါတယ်။သတင်းပေးတွေနဲ့မိသားစုဝင်တွေကိုလည်းကာကွယ်ပေးဖို့အမေရိကန်ကပြင်ဆင်ထားပြီးဖြစ်ပါတယ်။တကယ်လို့ရှက်ကူရဲ့အကြောင်းသတင်းပေးခြင်းရင်အနည်းဆုံးအမေရိကန်တန်ယုံသို့မဟုတ်ကောင်စစ်ဝင်ယုံကိုဆက်သွယ်နိုင်တယ်လို့ www.rewardsforjustice.net net ဆိုတဲ့ website မှာလည်းလာရောက်သတင်းပေးပို့နိုင်ပါတယ်။ဒါမှမဟုတ် email ကနေသတင်းပေးပို့လို့ရင်တော့ email လိပ်စာက info@rewardsforjustice.net ကိုစာရေးသားပေးပို့နိုင်ကြပါတယ်။ဒါအပြင်ဖုန်းနံပါတ် 1-800-889-3920 ကိုလည်းဓာတ်ရိုက်ခေါ်ဆိုသတင်းပေးပို့နိုင်ပါတယ်ရှင
်။ American Suya ရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့ American Suya ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။ Israel ဝန်ကြီးချုပ် Benjamin Netanyahu ကသူ့ကိုအောက်ကရီလိုက်စားမှုနဲ့ဆွဲချက်တင်ဖို့အတွက်ဘယ်အရေးရာရှိကပဲအကြံပြုပြုဒါဟာနောက်ဆုံးမှာတော့ဘာမှဖြစ်လာမှာမဟုတ်ကြောင်းနဲ့သူဟာ Israel နိုင်ငံကိုတာဝန်သိသည့်တစ္ဆာရှိရှိဆက်ပြီးဥဆောင်မှာဖြစ်ကြောင်းအင်္ဂါနေ့ရုပ်သံကနေတိုင်းပြည်ကိုပြောကြားခဲ့ပါတယ်။အမေရိကန်မျိုးသားထောက်လိုင်းဌာနညွှန်ကြားမှု Dan Coach ကအထက်လွှတ်တော်ထောက်လိုင်းကော်မတီရှေ့မှာမနေ့ကထွက်ဆိုခဲ့တဲ့အထက်မှာမြောက်ကိုရီးယားရဲ့ WMD ခေါ်လူအစုလိုက်ပြုံလိုက်တည်ဆည်တဲ့လက်နက်တွေဟာအမေရိကန်ရဲ့မဟာမိတ်တွေကိုမဝေးတော့တဲ့အနာဂတ်မှာတိတိတသားအန္တရာယ်ဖြစ်လာစေနိုင်မယ်လို့ထွက်ဆိုခဲ့ပါတယ်။အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Nikki Haley ကကုလသမဂ္ဂလုံခြုံရေးကောင်စီဟာရခိုင်ပြည်နယ်ကအခြေအနေတွေမှာအရေးယူတုံ့ပြန်ဖို့အတွက်ပြက်ကွက်ခဲ့တယ်လို့ဝေဖန်လိုက်ပြီးရခိုင်ပြည်နယ်တွင်းကရဲစစ်မှုတွေဆုံးသက်အောင်အမေရိကန်နဲ့တူဒီထက်ပိုပြီးတော့ PR တွေတွန်းပေးပြီးတော့လှုပ်ဆောင်ကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့အခြေစိုက် Pan America အဖွဲ့က2018ခုနှစ်အတွက်Pan Barbie Freedom to Write လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဆုကိုမြန်မာနိုင်ငံမှာအဖမ်းဆီးခံရတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးဖို့အတွက်ရွေးချယ်လိုက်ပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zeynep Abdulrahman ပါ။ဗုဒ္ဓဘုနေ့မနေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.